Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ဘေးအပေါင်းကကင်းဝေးကြပါစေ။2025ခုနှစ်ဇန်နဝါရီလ5ရက်တနင်္ဂနွေမနက်ခင်း View Radio စီစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။မြန်မာစံတော်ချိန်မနက်6:00ကနေ9:00ထိထုတ်နေတဲ့ဒီအစီအစဉ်ပထမနိုင်ဝက်ကတော့လိုင်းကီလိုမီတာ25 32နဲ့40ကနေဖမ်းယူနားဆင်နိုင်တယ်လို့တနအိစားအစီအစဉ်တစ်ခုလုံးကိုဂျိုးတူဆောင်းကနေဖမ်းယူကြည့်ရှုလို့ရပါတယ်။ Facebook နဲ့ YouTube ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးပါတယ်။ကျွန်မခင်ဗျူထွေပါရှင်
။89နှစ်မြောက်လွတ်လပ်ရေးအချိန်မှအနေနဲ့အချင်းတော်အသီးသီးကအချင်းသား6000နီးပါးကိုစစ်ကောင်စီကပြန်လွှတ်လိုက်ပါတယ်။အမေရိကန်သမ္မတဂျီမီကာတာရဲ့6ရက်ကြာနိုင်ငံတော်ဇာပနာစနေနေ့မှာစတင်ကျင်းပပါတယ်။လေစီပြေရွင်ကြာဒုက္ခသည်300လောက်ကိုမလေးရှားအာဏာပိုင်တွေကကန့်ကွက်ခွင့်မပေးဘဲပြန်နှင်ထုတ်ခဲ့ပါတယ
်။ဒီလိုနောက်ဆုံးရသတင်းတွေအပြင်2008ဖွဲ့စည်းပုံနဲ့ဒီမိုကရေစီအရွေးအကြောင်းကိုဆွေးနွေးထားတဲ့ဒီမိုကရေစီလူ့ခွင့်ရင်းနဲ့ခေတ်တိုင်ကဘာအစီအစဉ် Frontier မြန်မာရဲ့ဂျိုးအသံအာရှနိုင်ငံရေးလေယာစီးပွားသတင်းများဥရိယာတိနဲ့အနာဂတ်ကဘာသတင်းတွေကသူကြအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာချုပ်လွှင့်ပေးဖို့ရှိပါတယ်။အခုကတော့အရင်ဆုံးနောက်ဆုံးရသတင်းတွေကိုကိုငင်းချင်းအေးကပြောပြပေးပါမယ်ရှင
်။ဇန်နဝါရီ4ရက်လွတ်လပ်ရေးနေ့မှာစစ်ကောင်စီကခံဝင်တဲ့ပြစ်ဒဏ်လူငယ်ခွင့်ပြုလိုက်တဲ့သူတွေထဲမှာနိုင်ငံရေးအကျဉ်းသားအနည်းငယ်သာပါဝင်ပြီးနိုင်ငံတကာပြန်လွှတ်ဖို့တောင်းဆိုနေတဲ့ဒေါ်ဆန်းစုကြည်ပါဝင်2021ဆန္ဒသိမ်းပြီးနောက်ပိုင်းဖန်ခံထားရတဲ့နိုင်ငံရေးခေါင်းဆောင်တွေနဲ့မြန်မာဒီမိုကရေစီဖွဲ့ချုပ် NLD ခေါင်းဆောင်တွေအများစုပါဝင်တာကိုတွေ့ရပါဘူး။အကျဉ်းသား9864ကိုလူငယ်ခွင့်ပေးလိုက်ပြီးအဲ့ထက်မှာ95နဲ့တရားစွဲခံထားသူ600ဦးလောက်ပါတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကသတင်းမီဒီယာတွေကိုပြောပါတယ်။နောက်တစ်ခါပြစ်မှုကျူးလွန်ရင်အရင်ပြစ်ဒဏ်နဲ့ပေါင်းပြီးကြခံရမယ်ဆိုတဲ့ပုံမှန်လေးရက်တဲ့ခံဝင်တဲ့လူငယ်ခွင့်ပေးတဲ့ထက်မှာအမှုအမျိုးအစား9မှုနဲ့ထောင်ဒဏ်ကြခံနေရသူတွေမပါဝင်ကြောင်းစစ်ကောင်စီပြောခွင့်ရကပြောပါတယ်။အကျုံးမွန်တဲ့အမှုအမျိုးအစားတွေထဲမှာလူသတ်မှုပကွဲစီရတဲ့ဝိထုပစ္စည်းအဥပဒေမတရားသင်းအဥပဒေလက်နက်ဥပဒေမူရစေအာဂရိအမှုစတဲ့အမှုကြီးတွေအပြင်မှာနိုင်ငံရေးကောင်းဆောင်တို့ကိုဖမ်းဆီးရမှာအသုံးပြုခဲ့တဲ့တဘောဝဘေးစီမံခံရမှုဥပဒေကိုလည်းထည့်သွင်းထားတာတွေ့ရပါတယ်။ဂျန်တဲ့အမှုအမျိုးအစားတွေနဲ့ပြစ်ဒဏ်ကြခံနေရသူအလုံးကိုတော့ပြစ်ဒဏ်ရဲ့6ပုံတပုံကိုလွန်ငင်းတက်တာခွင့်ပေးခဲ့တယ်လို့စစ်ကောင်စီကပြောပါတယ်ခင်ဗျ။မလေးရှားနိုင်ငံအနောက်မြောက်ပိုင်းလန်ကာဝီကျွန်းစုအနီးရေပိုင်တဲ့အတွင်းကိုဝင်ရောက်လာတဲ့ရိုင်တလူယူဆတဲ့ရွှေပြောင်းသူ300နီးပါးတင်ဆောင်လာတဲ့လေသင်းမောနှစ်စီးကိုနှင်ထုတ်ခဲ့ကြအောင်မလေးရှားတာဝန်ရှိသူတွေကစနေနေ့ကပြောပါတယ်။ဒီလေတွေကိုကျွန်းစုရဲ့အနောက်တောင်ဘက်ရေမိုင်2မိုင်အကွာမှာတောက်ကြနေညပိုင်းကတွေ့ရှိခဲ့တာလို့မလေးရှားရေကြောင်းထိန်းသိမ်းရေးအေဂျင်စီ MMEA ကသတင်းထုတ်ပြန်ပါတယ်။မလေးရှားရေပိုင်တဲ့ပြင်ပကိုမနှင်ထုတ်မီရှေ့ခီးဆက်နိုင်မှုအစားတောက်တဲ့တောက်သုံးရင်ပါဝင်အကူအညီတွေပေးအပ်ခဲ့တယ်လို့ဆိုပါတယ်။မြန်မာနိုင်ငံကထွက်ခွာလာပြီးရိန်ဂျာလို့ယူဆသူတွေတည်ဆောင်းလာတဲ့တခြားလှေတစ်စဲတောက်ကြနေကလန်ကာဝီကိုဆက်ကပ်လာလို့အဲ့ဒီလှေပေါ်ပါလာတဲ့အထောက်ထားမဲ့ရွှေပြောင်းလာသူလူ196ဦးကိုဖမ်းဆီးခဲ့ပြီးနောက်မှာအခုလိုနောက်ထပ်လှေနှစ်စင်းနှင်ထုတ်တဲ့ဖြစ်ရပ်ဖြစ်လာတာပါပထမရွှေပြောင်းသူအဖွဲ့ထဲမှာတော့မျိုးသား68ဦးမျိုးသမီး59ဦးကလေး82ဦးပါဝင်တယ်လို့မလေးရှားကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံမှာဖိနှိပ်မှုတွေရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကသတ်မှတ်ခံထားရတဲ့ရိန်ဂျာတွေဟာအနည်းနာကဒေတာရင်းနိုင်ငံတွေမှာခုံလုံနိုင်မှုအန္တရာယ်များတဲ့ပင်လယ်ရေကြောင်းခီးကိုအရင်ကလည်းရွှေပြောင်းသွားလာလေရှာတယ်ခင်ဗျမြန်မာနိုင်ငံတွေကအွန်လိုင်းလောင်းကစားနဲ့လိမ်လည်တဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ခဲ့သူထိုင်းနိုင်ငံသား152ဦးကိုစနေနေ့ကချင်းရိုင်မဲဆိုင်နယ်စပ်ကတစ်ဆင့်ပြန်လည်လက်ခံခဲ့ကြောင်းထိုင်းအာဏာပိုင်တွေကပြောပါတယ်အဲ့ထက်မှာမျိုးသား84ဦးအမျိုးသမီး89ဦးပါဝင်ပြီးတော့နိုင်ငံဖက်ကျော်ရာဇဝတ်မှုကွန်ရက်တွေကိုတိုက်ဖျက်ရေးအတွက်ထိုင်းရဲတပ်ဖွဲ့ကမြန်မာစစ်ကောင်စီတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ခဲ့တယ်လို့ထိုင်းသတင်းတွေမှာရေးကြပါတယ်အခုလွှဲပြောင်းလက်ခံသူတွေထဲမှာရာဇဝတ်မှုလုပ်ငန်းတွေမှာဆန္ဒအလျောက်ပါဝင်သူတွေနဲ့အဓမ္မလူကုန်ကူးခံရသူတွေကိုခွဲခြားနိုင်မှုဆက်လက်ပြီးစစ်ဆေးမှုတွေလုပ်နေတယ်လို့ထိုင်းရဲတပ်ဖွဲ့အကြီးအကဲဗိုလ်ချုပ်သက်ချိုင်းကပြောပါတယ်။တချို့ရာဇဝတ်မှုကျူးလွန်သူတွေဟာအပြစ်လို့အောင်လူကုန်ကူးခံရတဲ့အသားကောင်တွေအပြစ်အယောင်ဆောင်လေးရှိကြတယ်လို့လည်းသူကပြောပါတယ်။စိုက်ဘာရဲတပ်ဖွဲ့နဲ့သက်ဆိုင်ရာဌာနတွေကစုံစမ်းစစ်ဆေးမှုတွေအသေးစိတ်လုပ်ဆောင်နေပြီးရာဇဝတ်လုပ်ငန်းမှာပါဝင်ဆက်နက်နေသူအလုံးကိုတရားဥပဒေအရရေးယူမယ်လို့လည်းပြောပါတယ်။ကုလသမဂ္ဂရဲ့ထုတ်ပြန်ချက်တွေရမြန်မာနိုင်ငံအပါအဝင်8000ရှာဒေတာဟာ Telecom နဲ့တခြား online လိမ်လည်မှုရာဇဝတ်လုပ်ငန်းတွေအခြေဆက်ရနေရဖြစ်လာနေပြီးတော့ရာဇဝတ်ဂိုင်းတွေကလူသန်းတဲ့ခြေကိုလူကုန်ကူးကလိမ်လည်လုပ်ငန်းတွေနဲ့တခြားတရားမဝင်လုပ်ငန်းတွေမှာအဓမ္မအလုပ်ခိုင်းစေရှိကြပါတယ်ခင်ဗျာ
ပြည်ဝင်အမေရိက and then Manapet Nimawada season ago Manet Chow Nagan and Chow Nagueti. I do meet a Nesanga, kilohertz, Titishi Chowna. I do meet a Donzenit, kilohertz, Chowtinga Donyanit. I do meet a lazy, kilohertz, Konga, Don Donyarugani, Tolan Binivari. Manet Conanaiti, Dudiawango, Lurumisune, digital line regani, Payunai Marisha.
VOA ရဲ့တနင်္ဂနွေမနေ့သတင်းတွေကိုဆက်လက်တင်ဆက်ပေးပါမယ်ခင်ဗျာ။ခါဒါမာဂါဇာစစ်ပွဲအပြည့်ရဲ့ဆွေးနွေးပွဲတွေတဲ့ထပ်ပြီးကြိုးပမ်းနေချိန်မှာပဲအစ္စရေးရဲ့တိုက်ခတ်မှုကြောင့်ကလင်းငယ်တူပါဝင်15ဦးသေဆုံးခဲ့ရတယ်လို့ဂါဇာတောင်ပိုင်းစစ်အုပ်တာဝန်ခံကပြောပါတယ်။စနေမနေ့ကလေကြောင်းတိုက်ခတ်မှု3ခုကြောင့်ခန်းယူနစ်မြို့မှာနေအိမ်တွေကားတွေနဲ့လူတွေကိုထိမှန်ခဲ့ကြောင်းနဲ့24နာရီအတွင်းလူပေါင်း59ဦးထက်မနည်းသေဆုံးခဲ့ရတယ်လို့ဂါဇာကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဂါဇာမြို့ကဆာရာဝင်းကိုထိမှတ်တဲ့အတွက်9ဦးထက်မနည်းသေဆုံးခဲ့ရပါတယ်ဒီတိုက်ခတ်မှုနဲ့ပတ်သက်ပြီးအစ္စရေးစစ်တပ်ကတစုံတရာမထုတ်ပြန်သေးပါဘူးတစ်ချိန်ထဲမှာပဲ15လကြာလာနေပြီဖြစ်တဲ့အစ္စရေးဟာမတ်စစ်ပွဲအပြည့်ရရေးအတွက်ခါတာမှာကြိုးပမ်းနေပါတယ်အမေရိကန်ခါတာနဲ့အီဂျစ်တို့ပါဝင်တဲ့ဂါဇာငြိမ်းချမ်းရေးဆွေးနွေးပွဲတွေထပ်တလဲလဲရပ်ဆိုင်းခဲ့ရတာဖြစ်ပြီးတော့အခုနောက်ဆုံးကြိုးပမ်းချက်နဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာတော့မရှိသေးပါဘူးအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နီတယာဟုကတော့ဟာမတ်စ်တွေကိုအပြည့်တိုင်းချိန်မုံမှာဖြစ်ကြောင်းနဲ့ဟာမတ်စ်တွေဂါဇာမှာလုံးဝမရှိတော့မှဣသရေလတပ်တွေရုပ်သိမ်းမှာဖြစ်ကြောင်းပြောခဲ့ကြားနေပါတယ်ညာအမေရိကန်သမ္မတဟောင်းဂျီမီကာတာရဲ့နိုင်ငံတော်စာပနအခမ်းအနားကိုစနေနေ့ကစတင်လိုက်ပါတယ်သမ္မတရဲ့ရုပ်လောင်းကိုသယ်ဆောင်လာတဲ့မော်တော်ယာဉ်တွေဟာသူကွဲလွန်ရာဂျော်ဂျီယာပြည်နယ်ဖလင်းစ်ကနေအတ္လန်တာကိုဒေသစံတော်ချိန် 10:55 မိနစ်မှာစတင်ထွက်ခွာခဲ့ပြီးတော့ခီလန်တစ်လျှောက်တချို့နေရာတွေမှာအများပြည်သူနှုတ်ဆက်ကားတွေကပြုတ်ခွင့်ရဖို့စီစဉ်ထားပါတယ်အမေရိကန်ပြည်ထောင်စုရဲ့36ရောက်မြောက်သမ္မတဖြစ်ခဲ့တဲ့ဂျီမီကာတာဟာဒီဇင်ဘာ29ရက်ကအသက်100ရွယ်မှာလူကြီးရောဂါနဲ့ကွယ်လွန်ခဲ့တာပါ။ဂျီမီကာတာရဲ့ရုပ်အလောင်းကိုသယ်ဆောင်လာတဲ့မော်တော်ယာဉ်တပ်ဟာအတ္လန်တာမှာခိတ္တယန္တမှာဖြစ်ပြီးတော့လာမယ့်အင်္ဂါနေ့မှာတော့ဝါရှင်တန် DC မြို့တော်ကိုအထူးလေတပ်လေယာဉ်နဲ့ရောက်ရှိမှာဖြစ်ပါတယ်။အဲဒီနောက်ဝါရှင်တန် DC ကလွှတ်တော်အဆောက်အုံထဲမှာသူ့ရုပ်အလောင်းကိုဂျာတာဘရင်းနေ့မနေ့အထိအများပြည်သူလာရောက်ဂါရဝပြုနိုင်ဖို့ထားရှိမှာဖြစ်ပြီးတော့ဂျာတာဘရင်းနေ့မှာတော့ National Cathedral ဘုရားရှိခိုးကျောင်းမှာနိုင်ငံတော်စာပနဝိပုပွဲအခမ်းအနားကိုကျင်းပမှာဖြစ်ပါတယ်။ဒီအခမ်းအနားကိုသမ္မတဂျိုးဘိုက်ဒန်၊ရွေးကောက်ခံသမ္မတလည်းဖြစ်အရင်သမ္မတဟောင်းလည်းဖြစ်တဲ့ဒေါ်နယ်ထရန့်နဲ့အတူသက်ရှိထင်ရှားရှိနေကြတဲ့အမေရိကန်သမ္မတဟောင်းအလုံးတစ်ယောက်ကြောက်ဖို့စီစဉ်ထားပါတယ်ခင်ဗျာ။ဂင်းနစ်စံချိန်တင်ကမ္ဘာအသက်ရှည်ဆုံးလူသားစင်းဝင်အသက်116နှစ်ရှိပြီဖြစ်တဲ့ဂျပန်နိုင်ငံသူတိုမီကိုအီတူကာဟာကွယ်လွန်သွားပါပြီ။ဂျပန်နိုင်ငံအလယ်ပိုင်းဟူဂိုဒေတာအရှယာမြို့ကလူရုံမှာကွယ်လွန်ခဲ့တာဖြစ်ကြောင်းမြို့တာဝန်ရှိသူတွေကစနေနေ့မှာသတင်းထုတ်ပြန်ပါတယ်။သူမဟာ1908ခုနှစ်မေလ23ရက်မှာမွေးဖွားခဲ့သူပါ။ငပြောသီးနဲ့ဂျပန်ဒိန်ညင်ဖျော်ရီကြိုက်တဲ့သူမဟာဒီဇင်ဘာ29ရက်နေ့ကကွယ်လွန်ခဲ့တာဖြစ်ကြောင်းတကြီးရွယ်အိုမူဝါဒဆိုင်ရာတာဝန်ခံယိုရှိစုဂူနာဂါတာကပြောပါတယ်။မနေ့ကအသက်118ရွယ်မာရီယာကွယ်လွန်ခဲ့တဲ့နောက်သူမကဘာမှအသက်အကြီးဆုံးဖြစ်လာကြောင်းဂင်းနစ်မှတ်တမ်းမှာဖော်ပြထားပါတယ်။ဥစားကာမှာမွေးဖွားခဲ့သူအီတူကာဟာအထက်တန်းကျောင်းသူဘဝကဗော်လီဘောအကစားသမားတဦးဖြစ်သူလို့ပေ1000ကျော်မြင့်နဲ့အွန်တာကီတောင်ကိုလည်းနှစ်ချိန်တက်ရောက်ခဲ့ဘူးသူပါ။အခုကွယ်လွန်ချိန်မှာတော့သူမမှာသားတစ်ယောက်သမီးတစ်ယောက်နဲ့မြင်း9ယောက်ကျိုင်းခဲ့ပါတယ်။သူမကွယ်လွန်ခဲ့တဲ့အတွက်အသက်16ရက်သူ့ထက်ပိုပြီးတော့ကြီးတဲ့အသက်116နှစ်ရွယ်ဘရာဇီးနိုင်ငံကသီလရှင်ခန္ဓာဘာရိုလူကတ်စ်ကကမ္ဘာအသက်အကြီးဆုံးလူသားဖြစ်လာခဲ့ပါတယ်ခင်ဗျာ။
စံဝိုင်လာ9ရက်တနင်္ဂနွေမနက်ခင်းထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုကိုကြီးညာကြီးကပြောပြပေးခဲ့တာပါရှင်။အခုကစပြီးတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်ပေးပါမယ်။အရင်ဆုံး Frontier မြန်မာတင်ဆက်တဲ့ဒုအသံအစီအစဉ်ကိုနားဆင်ကြရပါမယ်။မြန်မာနိုင်ငံအနှံ့အထမစစ်သားစုဆောင်နေတဲ့စစ်ကောင်စီဟာကိုလက်မတန်ဆွမ်းသူတွေစိတ်ကြမ်းမာရေးချို့တက်နေတဲ့သူတွေကိုပါစစ်သားအဖြစ်နဲ့စုဆောင်နေတဲ့အကြောင်းကို Frontier မြန်မာရဲ့ဒုအသံအစီအစဉ်မှာကိုရိကျုံခဲ့ရသူတွေပြောပြထားတာကိုဒီတစ်ပတ်မှာပြန်လည်တင်ဆက်လိုက်ပါရရှင်။
မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူအခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒုအသံအပတ်စဉ် Focus အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Foundation Heron Day ကကူညီပံ့ပိုးပေးထားတာပါ။ဒီတစ်ပတ်အစီအစဉ်ကိုတော့ဒုအသံရဲ့အလွတ်တန်းသတင်းထောက်ကရေးသားထားပြီးဒုအသံအဖွဲ့သားတွေကဆက်လက်တင်ဆက်ပေးသွားပါမယ်။ဆောင်းပါးအတွင်းလုံခြုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါရစေ။
ဘောလုံးတောင်းတော့ဘောလုံးပြရတယ်ဘောလုံးပြရတော့သူကဘယ်လိုတောင်းနေုံနဲ့ဆိုင်ကဒ ထားတော့ထားပြီးတော့ပြီးမှတောင်းရပြီးထိုင်ရုံကိုပုံမှန်ထိုင်ခိုင်းတယ်ထိုင်ခိုင်းပြီးတော့ဖုံးလို့စစ်တယ်ဖုံးလို့စစ်ပြီးတော့ဖုံးလိုက်မှလည်းဘာမှမတွေ့ရဘူးအဲ့ဒါညာတော့ပြန်မလွတ်ပဲနဲ့ခမ်းမရပါဘူးရှင်မတရင်950ဖုံးပို့ရတယ
်ပြီးခဲ့တဲ့ဩဂတ်လထဲမှာအသက်28နှစ်အရွယ်ကိုအောင်ကျော်တယောက်ပဲခူးတိုင်းအတွင်းရောက်ဖဖြစ်သူနဲ့အတူဆိုင်ကယ်စီးလာစင်မှာရွှေကျင်မြို့အဝင်ဝကိမ်းမှာစစ်သားတွေကတားဆီးလိုက်ပါတယ်သူတို့နှစ်ဦးစလုံးဟာဘာအမှားမှမလုပ်ထားပေမဲ့သူတို့ကိုစစ်တပ်ထဲကိုခေါ်ဆောင်သွားခဲ့ပါတယ်ဖမ်းဆီးခံရချိန်မှာသူတို့ကိုဘာကြောင့်ဖမ်းဆီးသလဲဆိုတာကိုစစ်သားတွေကမမေ့ရသလိုစစ်သားတွေကလည်းဘာရီဆက်လုပ်မယ်ဆိုတာကိုမပြောပြခဲ့ပါဘူ
းအဲ့လိုဖမ်းသွားရင်တော့မသိသေးဘူးဖမ်းသွားပြီးတော့အနာရကြတည်ပါလို့ဆိုတော့သူတွေပါစစ်ဖောက်ပြီးတော့သူတို့ပြောရဆိုတာကြားတော့အဲ့ချိန်ကျတော့သူတို့စူစောင်းဖောက်ပြီးတော့တည်ပ
ါစစ်ကောင်စီဟာ2024ခုနှစ်ဖေဖော်ဝါရီလမှာတော့စစ်မှုထမ်းဥပဒေကိုပြန်လည်အသက်သွင်းလိုက်ပါတယ်ဒီဥပဒေအရအသက်18ကနေ35နှစ်အရွယ်အမျိုးသားတွေနဲ့အသက်18နှစ်ကနေ28နှစ်အရွယ်အမျိုးသမီးတွေကိုစစ်မှုထမ်းဖို့ခေါ်ဆောင်ခွင့်ရှိပါတယ်လူခွင့်ရေးကြေညာစာတမ်းအပိုက်18မှာဆိုရင်လေလူသားတိုင်းဟာလွတ်လပ်စွာခံယူရတည်နိုင်ခွင့်ရှိပါတယ်။ဒီမိုကရေစီနိုင်ငံတချို့မှာဆိုရင်လေစစ်မှုမထမ်းကျင်တဲ့သူဟာတခြားလူမှုရေးအလုပ်တွေကိုရွေးချယ်လုပ်ပိုင်ခွင့်ရှိပါတယ်။အစာပိုင်းမှာတော့ဒေသအသီးသီးမှာမဲနိုင်တဲ့စနစ်နဲ့လှုံ့ဆော်ခဲ့ပါတယ်။ဒါပေမဲ့လေလူငယ်တွေဟာစစ်မှုထမ်းဥပဒေကြောင့်အစုလိုက်အပြုံလိုက်ရှောင်ပြေးတဲ့အခါမှာတော့အတင်းအဓမ္မစူးစမ်းမှုတွေကမရေမတွက်နိုင်အောင်ပေါ်ပေါက်လာပါတော့တယ်။စစ်ကောင်စီရဲ့ဒီလုပ်ရက်တွေဟာအစင်တန်းနှိမ့်ကြလွန်တယ်လို့တရားလွတ်တော်ရှေ့နေဦးကြည်မြင့်ကခုလိုပြောပါတယ်
။မာကွာခြားမှုရှိလေဆိုရင်နိုင်ငံသားမှာတော့နိုင်ငံကိုကာကွယ်ဖို့ပြည်ပရန်ပြည်တော်မူခုခံမှုလုပ်တာလေဒါကပြည်တွင်းကိုပြည်သူပြည်သားတွေကိုပြန်ပြီးတော့တိုက်ဖို့လို့တွေခေါ်တာလေပြည်ပရန်အတွက်မဟုတ်သူတို့ကိုသူအုပ်ချုပ်နေတဲ့စစ်ကောင်းဆောင်ကိုကာကွယ်ဖို့တွေခေါ်တာလေအဲ့တော့အဲ့ဒီဘယ်ငင်းကတော့စီနဲ့ရည်လို့ပြောတာပေါ့နော်ဒီတော့တိုင်းသူပြည်သားတွေကိုကာကွယ်ရမယ်စစ်တပ်ကသူတို့စစ်တပ်ကိုကာကွယ်ဖို့ပြည်သူကိုပြန်သုံးတာပေါ့အမတန်ကိုရုပ်မာတာအလုံးအစင်တန်းနှိမ့်တယ်ပေါ့
သုံးရက်ကြာဖမ်းဆီးပြီးတဲ့နောက်မှာတော့ကိုအောင်ကျော်အပါအဝင်အမျိုးသား15ဦးကိုရွှေကျင်မြို့အမှတ်59ချင်းမြန်တရင်ကနေဒိုင်ဦးမြို့မှာရှိတဲ့အမှတ်440ချင်းမြန်တရင်စီကိုပို့လိုက်ပါတယ်အဲ့ဒီမှာတော့လူဦးရေက250ခန့်ရှိတယ်လို့ဆိုပါတယ်အဲ့မှာရှိတဲ့လူအကုန်လုံးနှိပါဟာအာဓမ္မဆွဲခေါ်ခံရသူတွေဖြစ်နေတာကိုတယောက်နဲ့တယောက်စကားပြောဆိုမေးမြန်းရင်းနဲ့သိခဲ့ရတယ်လို့ကိုအောင်ကျော်ကပြောပြပါဗယ်။အဲ့ဒီထဲကတချို့တွေကဆိုရင်တိုက်ပွဲဝင်မှုတောင်မသိတော့နေဘူးလို့သူကဆိုပါတယ်
။ဆွဲလိုက်တဲ့အချိန်မှာတို့ရောဂါတွေပါတယ်၊ချိန်မတန်ပါတယ်၊ကျန်းမာရေးတအားရှိထားလို့ပါတယ်။အဲ့လိုပါတဲ့လူပြောချင်းတို့ကစိတ်စစ်တယ်၊စိတ်စစ်တယ်၊ဆေးရကြတယ်ပြန်မလို့ဘူး။
စစ်ကောင်စီရဲ့သူတို့ကိုယ်တိုင်ထုတ်ပြန်ထားတဲ့စစ်မှုထမ်းဥပဒေထဲမှာအမြဲတမ်းမတန်ဆွမ်းသူတွေနဲ့စစ်စစ်ရမှာမအောင်မြင်တဲ့သူတွေကိုစစ်မှုထမ်းခွင့်ကနေကင်းလွတ်ခွင့်ပေးထားပါဗျ။ကိုဖြိုးကလည်းအဲ့ဒီအတွေ့အကြုံတွေကိုကြုံတွေ့ခဲ့ရပါတယ်။သူကထိုင်းနိုင်ငံမှာအာဏာမသိငင်တည်းကတရားမဝင်အလို့သမားအဖြစ်လုပ်ကိုင်နေတဲ့သူပါ။ဒါပေမဲ့လည်းဖမ်းခံရပြီးအခုနှစ်ဇူလိုင်လမှာတော့မြန်မာပြည်ကိုပြန်ပို့ခံလိုက်ရပါတယ်။သူပါဝင်ပြန်ပို့ခံရသူတရာကျော်ကိုမြန်မာလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကအိမ်ကိုပြန်ပို့ရမယ်အစားကော့တောင်းမှာရှိတဲ့မိုးလုံလေးလုံအားကစားရုံကိုခေါ်သွားခဲ့ပါတယ်။အဲဒီမှာအသက်18နှစ်နဲ့35နှစ်အရွယ်အမျိုးသားတွေကိုရွေးထုတ်ပြီးကျန်းမာရေးစစ်ဆေးပေးမယ်ဆိုပြီးစစ်တပ်ထဲကိုခေါ်သွားခဲ့ပါတယ်
။အဲဒီမှာစစ်မှန်တဲ့သူတွေကဆိုတော့သူတို့ကဖမ်းထားတယ်ကဒီချီကျိုးတာလို့လက်ကျိုးတာလို့လည်းသူတို့မလွတ်ပြီဘူးဒီတိုင်းမဲ့ထားတာလေဒီစိတ်မှုထမ်းရမယ်ဆိုတာကြီးပဲဒါတချို့တလေဆိုရင်ယူနေတယ်ပေါ့နော်ပြောရမယ်စိတ်မနှက်တဲ့စိတ်တော်မဟုတ်ဘူးပေါ့သူတို့ယူတာယူနေတာအဲ့ဒီလူတွေလည်းပါတယ်ကပါပြောလို့ပြောမှန်းလည်းမသိသူတို့ကလည်းသူတို့လည်းယူနေတာဆိုတော့လေ
ကိုဖြိုးတို့အဖွဲတဲကအမျိုးသား36ယောက်ကိုရွေးထုတ်ပြီးဘိမ့်မျိုးကစစ်သားစုဆောင်ရေးစခန်းတစ်ခုကိုပို့ဆောင်လိုက်ပါတယ
်ကျွန်တော်တို့ထွက်ပြေးတယ်ဆိုရင်ပေါ့နော်ကျွန်တော်တို့ရိုက်ခတ်ရမယ်ပေါ့ရိုက်မယ်သူတို့ဒီပန်းနှိမ့်ဆက်မယ်ပေါ့နော်သူနှိမ့်ဆက်တဲ့ပုံစံတွေကဘယ်လိုပုံစံနှိမ့်ဆက်မလဲဆိုတော့သူတို့လည်းတိတိကျကျမပြောဘူးတော်တော်တော့နားမယ်ပေါ့နော်ကျွန်တော်တို့တချို့ကျွန်တော်တို့ထွက်ပြေးတဲ့သူတွေကိုမြင်ရတဲ့သူတွေပြောတာတော့လမ်းတော့မရှောင်းနိုင်တော့ဘူးတဲ့သူတို့ပြောတယ်ကအဲ့လိုတော့အဲ့ဒီလောက်ထိနှိမ့်ဆက်တယ်လို့ပြောတယ်
ဘိမ်းမြို့မှာလူဦးရေ289ယောက်ပြည့်တဲ့အခါမှာတော့အဲဒီကနေပလောမြို့မှာရှိတဲ့စစ်တင်တန်းချောင်းကိုစစ်သည်မော့နဲ့ပို့ခံရပါတော့တယ်။ပင်လယ်ကနေချောင်းတစ်ခုကိုတွားရမယ့်အခါသူတို့ကို၅ဖမ်းလေရီနဲ့တစ်ဆင့်ပြန်ပို့ပေးပါတယ်။အဲ့ဒီဆင်မှာတော့ကိုဖြိုးတို့ကလွမြောက်ဖို့အတွက်စ조사ခဲ့ပါတယ်။နေသမားတွေရဲ့အကူအညီနဲ့ရွာတရွာကိုကန့်ကတ်ပြီးချိန်မှာကျေးရွာပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖတွေကသူတို့ကိုဘေးလွရာကိုကူညီပေးခဲ့ပါတယ်။ကိုအောင်ကျော်ကလည်းတက်သေးကနေထွက်ပြေးလာနိုင်ခဲ့ပါတယ်။ဒိုင်ဦးချင်းမြန်တရင်ကိုရောက်ရှိပြီးတဲ့နောက်တသားတစ်တွေဟာအချိန်နဲ့ဖုံးသုံးပြုခွင့်ရပါတယ်။အဲ့ဒီအချိန်မှာတော်လိုင်းရင်တက်ဖွဲ့ဝင်နေနဲ့ဂျိုတင်ချိတ်ဆက်နိုင်ခဲ့ပါတယ်။အဖမ်းခံရပြီးဆယ်ရက်ကြာမှာတော့သူနဲ့တခြားလူငယ်တယောက်ဟာအခန်းပရင်းပေါက်ကနေခုံထွက်ပြီးလက်ဝင်းတွေကိုဖျက်ကျော်ကတော်လိုင်းရင်တက်ဖွဲ့ဝင်တွေထိန်းချုပ်ထားတဲ့နေရာကိုထွက်ပြေးခဲ့ပါတယ်။လေးရက်ကြာချီချင်းခီးချမ်းကိုကောင်းကောင်းမအိပ်ရပဲဖျက်ကျော်ခဲ့ပြီးလမ်းမှာလည်းရွာသားတွေရဲ့အကူအညီပေးမှုတွေနဲ့နောက်ဆုံးမှာတော့တော်လိုင်းရေးတက်ဖွဲ့ဝင်တွေထိန်းချုပ်တဲ့လွတ်မြောက်နေမျိုးကိုခြေချနိုင်ခဲ့ပါတယ်
။ဖုံးမပါဘူး။ကိုဒုက္ခရတော့ပြီးရလောရတာတော့ဖိတ်ဆက်လောက်ရတာကိုဖုံးမခီးရောသူများကြီးဖုံးယူဆောက်အောင်လည်းဒီဘဝဒီဘဆောက်ဆောက်ဒူလဲလူရှိလို့မလူလားလူရှိရည်မလူလားလူရရင်ကိုပြန်ပြီးသွားရင်ကိုဘဝမလွယ်တော့ဘူးကြောင့်ကိုတွေ့ရနေရတဲ့တောင်းမဆက်ရည်ပဲလို့ခက်ခဲရအများကြီးပါပဲ
။စစ်ကောင်စီကတော့တလကိုလူဦးရေ 9,000 လုံးနဲ့စစ်သားစုဆောင်သွားမယ်လို့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စောမင်းထွန်းကသတင်းတောက်တချို့ကိုပြောထားပါဗျ။ဒီချက်လက်တွေရဆိုရင်အခုနှစ်နိုဝင်ဘာလမှာအပတ်စဉ်ခုနှစ်အထိတင်နန်းဆင်းထားပြီးဖြစ်တာကြောင့်တပ်သား 35,000 စုဆောင်ပြီးပြီလို့တွက်ဆနိုင်ပါတယ်။လာမယ့်လတွေအတွင်းမှာလည်းလူငယ်အများအပြားကိုအတင်းအာဓမတပ်သားစုဆောင်ခံရနိုင်ပွဲရှိနေပါတယ်။ကိုဖြိုးနဲ့အတူလေဘော်ကထွက်ပြေးလာတဲ့အယောက်30မှာကိုဖြိုးအပါအဝင်အယောက်20ကတော့ကရင်မျိုးသားကာကွယ်ရေးတပ် KNDO အဖွဲ့တွေကိုဝင်လိုက်ကြပါတယ်။ကိုအောင်ကျော်ကတော့မိသားစုကိုသူခိုးလုံနေတဲ့တော်လိုင်းအင်အားစုထိန်းချုပ်နေမြေတနေရာကိုခေါ်လာနိုင်ခဲ့ပါတယ်။အဲဒီမှာအသက်မိုးဝမ်းကြောင်းအတွက်အလုပ်တစ်ခုရဖို့မျှော်လင့်နေပါတယ်။သူကလူငယ်တွေကိုလည်းစစ်ကောင်စီတပ်နဲ့ဝေးနိုင်သမျှဝေးဝေးနေကြဖို့တိုက်တွန်းထားပါတယ
်။ဖြစ်နိုင်တယ်သူတို့နဲ့ဝေးနေရမှာနေတာအကောင်းဆုံးနေပဲ။သူတို့လက်ထက်ရောက်ရရင်သူတို့ပြောတဲ့တိုင်းနေရမှာသူတို့ခိုင်းတဲ့တိုင်းလောက်ကမှာပဲ။သူတို့တည်ဆွဲတည်ရမှာသူတို့နေဆွဲနေရမှာအဲ့လိုအတက်နိုင်ဆုံးကသူတို့နဲ့သူတို့လက်ထက်မရောက်အောင်တော့ကိုယ်လုံးမရောက်အောင်နေရပါလို့ပြောချင်တာ။ကျန်တာတော့ဘာမှမပြောချင်ဘူ
း။တို့အတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
Frontier မြန်မာက VOA ကိုပေးပို့တင်ဆက်တဲ့ဒုအတန်းစီစဉ်ဖြစ်ပါရယ်ရှင်။ Free ကထုတ်လင်းတဲ့အပတ်စဉ်ကဏ္ဍတွေကိုတော့ VOA website လိပ်စာနဲ့ VOA Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနှာစင်ကြည့်ရှုလို့ရပါရယ်ရှင်။အခုဆက်ပြီးတော့ Democracy လူခွင့်ရင်းနဲ့ခေပြိုင်ကဘာအစီအစဉ်ကိုတင်ဆက်ပေးပါဦးမယ်။မြန်မာပြည်သူတွေရဲ့လွတ်လပ်ရေးဟာ Democracy လူခွင့်ရင်းတွေနဲ့ဆက်နွယ်နေပါရယ်။နိုင်ငံတွေရဲ့ Democracy အရေးဟာစစ်တပ်နိုင်ငံရေးသဘောဆောင်နေသလားဆိုတဲ့တိုင်းတာချက်ဆက်တစ်ချက်နဲ့ပေါမောက်ခါတူကစစ်တမ်းပြုစုခဲ့ပါရယ်။ဒီစာတန်းကိုတော့အခြေခံပြီးတော့ဒီကနေဒါနိုင်ငံမှာပါရဂူပွဲယူဖို့အတွက်ကြိုးစားနေတဲ့စာရေးဆရာမတော်ရာအေးလေးနဲ့ဦးတမောင်တန်းကဆွေးနွေးတင်ပြထားပါတယ်ရှင
်။နိုင်ငံရေးထဲမှာစစ်တပ်ပါနေတာကြောင့်ဒီမိုကရေစီပေါ်သက်ရောက်မှုအကြောင်းကိုဒီပတ်တင်ပြခြင်းပါတယ်။2014ခုနှစ်ထုတ်International Political Science Review ဆိုတဲ့နိုင်ငံရေးသိပ္ပံဘာသာရပ်ကြားနဲ့အတွဲ35စာဆောင်အမှတ်4မှာပါရှိခဲ့တဲ့စာတန်းဆောင်အကြောင်းကိုတင်ပြမှာပါဒီစာတန်းကတော့အမေရိကန်နိုင်ငံအာကန်ဆော့ပြည်နယ်တက်ကတူကနိုင်ငံရေးသိပ္ပံမော်မော့ခါ Rolling F. Tuslem ရဲ့စာတန်းဖြစ်ပါတယ် Institution တွေနိုင်ငံသားတွေရဲ့နိုင်ငံရေးမှာပါဝင်တဲ့ဒလိတိုင်းရင်းသားလူမျိုးအမျိုးမျိုးကွဲပြားနေမှုနိုင်ငံရေးပေါ်ကပြည်ရနဲ့လူ့ရေးဆိုင်ရာအကြောင်းချက်တွေကဒီမိုကရေစီခိုင်မာအောင်ဆောင်ရွက်ရမှာဩစာညောင်းကြတာကိုသူတင်တွေကတွေးရှိပြီးသားဖြစ်ပါတယ်။ဒါပေမဲ့တတိယလိုက်စပြီးနှစ်ပေါင်း30ကြာပြီးတဲ့နောက်အထိဒီမိုကရေစီကြအောင်ဆောင်ရွက်တဲ့ဖြစ်စဉ်မှာစစ်တပ်ရဲ့အခက်ခဲတာကိုတော့သူတင်တသဘောအရစစ်ဆေးကြည့်ရှုတာနည်းလာတယ်လို့စာရန်ရှင်ကဆိုပါတယ်။ ဒီလိုလေ့လာခဲ့ရမှာသူအသုံးပြုလေ့လာခဲ့တဲ့စစ်တပ်အခွင့်အထူးယူထားတဲ့နယ်ပယ်အညွှန်းတွေကတော့ကနေဒါနိုင်ငံ University of Lethbridge ကပမောက္ခ CRO ဖြစ်တဲ့နယ်ပယ်အညွှန်းဆက်တခုဖြစ်ပါတယ်မြန်မာနိုင်ငံရဲ့2008ဖွဲ့စည်းပုံမှာအဲ့ဒီအညွှန်းဆက်တခုလုံးနင်းဒီလောက်ပါနေတာကိုသွားပြီးတွေ့ရှိရပါတယ်ပမောက္ခ Rolling Tusler နဲ့စာရန်ကိုကနေဒါနိုင်ငံ McMaster University မှာပါလူပတ်ယူဖို့စ조사နေတဲ့စာရေးဆရာမတော်တော်အစ်လက်ကဖတ်ကြားပြောပြပေးမှာဖြစ်ပါတယ
်ဆိုတော့ဒီစာသားလေးအကြောင်းကိုစပြီးတော့အဲမိတ်ဆက်သဘောလို့ပြောပြလိုက်အောင
်ဟုတ်ကဲ့ပါဆရာသူရဲ့စာရန်ကဟိုဘာလို့သွားပြီးတတိယစီလဲဆိုတော့ဒီကျမတို့ဒီစစ်တပ်နဲ့နိုင်ငံရေးပေါ့နော်ဒါအကြောင်းပြောရင်ဉာဏ်ပိုကားလေးရှိတဲ့ဒီစီမီယန်ဟန်ဒီဟန်တန်တန်ရဲ့ဒီ institution နဲ့ပတ်သက်တဲ့အယူဆတွေပေါ့နော်အဲ့ဒါလေးကိုပြန်ပြီးတတိယစီပါလေအဲ့မှာဆိုရင်သူကတက်ကိုရွေးကောက်ခံအစိုးရဟိုကာတာစီမံကတ်ခံခွဲပို့ပေါ့နော်နောက်တစ်ခုကတက်ကို professional ဖြစ်အောင်တည်ဆောက်ဖို့နောက်ပြီးတော့ဒီနိုင်ငံရေးမှာစစ်တပ်ရဲ့ပါဝင်မှုအနေအဆုံးချော်ချဖို့စသဖြင့်ဒီ hunting plan ကပြောခဲ့တာမျိုးရှိရပေါ့နော်ရှိတော့ဒီမှာကျတော့ဒီလိုမျိုးတွေမဖြစ်ခဲ့ဘူးဆိုရင်ဘယ်လိုမျိုးအလားအလာတွေရှိမလဲဆိုပြီးတော့သူကအဓိကသုံးသပ်ပြထားတာရှိပါတယ်ဆရာဟိုသူတည်းနာမေခွန်းပေါ့နော်သူအဒရက်ကတော့သူအချက်သုံးချက်ကိုသူစမ်းစစ်ထားပါတယ်ပထမတစ်ချက်ကတက်ကိုနိုင်ငံရေးမှာပါဝင်ခွင့်ပေးရင်ဒီမိုကရေစီအမြင့်တွေခိုင်မအောင်ကြီးစောက်တဲ့ဖြစ်စဉ်မှာထိခိုက်မှုရှိမရှိရဲ့နောက်ပြီးတော့ဒုတိယတစ်ချက်ကဒီမိုကရေစီအသွင်ကူးပြောင်းရေးမတိုင်မီမှာဖြစ်ခဲ့တဲ့အာဏာသိမ်းမှုတွေအောင်မြင်တာရောမအောင်မြင်တာရောအပါအဝင်ပေါ့နော်အဲအဲ့လိုသိမ်းဖို့အထောက်ခဲ့တာတွေရောဒါတွေဟာဒီမိုကရေစီအမြင့်တွယ်ရေချိုးပန်းတဲ့အခါနောက်ဆုံးပြန်သွားအောင်တည့်ရမှုရှိသေးသလားဆိုတာရယ်အဲတဘောကအာဏာသိမ်းမှုစရှိတဲ့စစ်တပ်ဟာဒီမိုကရေစီပေါ်ဆောင်နေခြင်းကလာတွင်မှာအာဏာသိမ်းချေထက်ပြီးရှိမရှိပေါ့လေအဲ့ဒါသူစမ်းစစ်ထားတယ်နောက်ခုတတိယတစ်ချက်ကတော့အစိုးရပြောခဲ့တယ်လို့အစိုးရစီကနေနောက်တစ်ခုပေါ့နော်တော့ရရှိတဲ့ရမုံငွေပမာဏတွေအတက်အကားတွေဟာဒီမိုကရေစီအတွက်ချိန်ချမှုဖြစ်နိုင်ကြလားဆိုတာဒီ၃ချက်သူစမ်းစစ်ထားပါလိမ့
်ရှင်။ဒီပြောလို့ရှိရင်တော့တက်ရဲ့ budget ပေါ့နော်ဒါနောက်ဆုံးချက်အနေနဲ့သူကကြည့်ရှုထားတယ်။အဲ့ဒီလိုကြည့်ရှုတဲ့အခါမှာလဲကျွန်တော်တို့ပြီးခဲ့တဲ့လေ့လာချက်သူတည်နာစာနာတွေအများကြီးပုံမှာအခြေခံကဲတယ်လို့ယူဆပါတယ်အဲ့ဒီကနေမှသူကတိုက်တာချက်တွေထုတ်ပါတယ်အဲ့တော့တိုက်တာချက်ရဲ့သဘောလေးလဲမတ်တော်ရည်လဲရှင်းပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါဆရာသူကတော့သူ့ထဲမှာကသူအဓိကအဖြစ်သူနိုင်ငံပေါင်း44နိုင်ငံကတွေ့ရှိချက်တွေပေါ့နော်ဒီပေါ်မှာသူအခြေခံပါတယ်ပထမအချက်နေနေကဒီတက်ကိုနိုင်ငံရေးမှာပေါင်းခင်ပေးရင်ဒီမိုကရေစီဖြစ်စဉ်ကိုထိခိုက်မှုရှိမရှိမှာသူကတော့ရှိဖို့အလားအလာပုံများတဲ့အကြောင်းပြောပါတယ်အဲ့လိုမဟုတ်ဖဲပေါ့နော်ဒီမိုကရေစီအတွင်ခုပြောင်းရေးဖြစ်စဉ်မတိုင်းမှာတက်ကို professional ဖြစ်အောင်ပြဆောက်ထားရင်ဆိုလိုတာကကာကွယ်ရေးနဲ့လုံခြုံရေးကိုတောင်းရင်ထားရတဲ့ဒီ institution တွေအနေနဲ့သူ့နေရာမှာပြည်ပြည်ဆောင်ရွက်နိုင်ဖို့တိစောက်ပေးထားရင်တော့အတွင်ခုပြောင်းရေးဖြစ်စဉ်မှာဝင်ပြီးဆက်ဖက်ကနည်းနိုင်တယ်ပေါ့လေဒါမျိုးသူပြောထားပါလားရှင်သူရဲ့ပြောအရတော့ဒီချက်တွေထဲအချက်တော်တော်များများအကျုံးဝင်နေတဲ့ရှိနေတယ်ဆိုရင်တော့တက်ရဲ့အာနာကရွေးကောက်ခံအစိုးရရဲ့အာနာထက်ပိုပြီးတော့တာလုံးနေပြီးတော့အတွင်ခုပြောင်းရေးဖြစ်စဉ်မှာအချိန်မရွေးသူတို့ဆက်ဖက်ပြီးတော့နောက်ကျောင်းပြန်နှဲ့နိုင်တဲ့အခြေအနေမျိုးရှိတယ်ဆိုပြီးတော့သူကတော့တုတ်တက်ပြထားပါလားရှင်
ဟုတ်ကဲ့
ဒီဟုတ်စစ်အုပ်ချုပ်ရေးကြာရှည်တဲ့နိုင်ငံတွေဟာစောင့်ကြည့်ရမယ့်စီရင်ထက်မှာပါတာပေါ့နော
်ဟုတ်ပါတယ်ဟုတ်ပါတယ်ဆိုတော့ခုနမိုင်းလက်ပြောသွားတာတွေကိုကြည့်တဲ့အချိန်မှာကျွန်တော်ကအဲမြန်မာနိုင်ငံရဲ့2008ခုနှစ်ဖွဲ့စည်းပုံနဲ့သွားပြီးချိန်ထိုးကြည့်လိုက်တဲ့အခါကျတော့အဲတပ်ပလောဟာနော်လုံခြုံရေးဆိုင်ရာဘူဝါဒနဲ့ပတ်သက်ပြီးလို့ရှိရင်သူပဲဆုံးဖြတ်ပိုင်မယ့်ရှိတဲ့ဟိုဖွဲ့စည်းပုံများတွေယူထားတာတွေ့ရတယ်ဒုတိယကျွန်တော်ကာကွယ်ရေးဆိုင်ရာဘတ်ဂျက်နဲ့ပတ်သက်ပြီးတော့လည်းနော်စစ်တပ်ကပဲထိန်းချုပ်ထားတယ်เนาะကျွန်တော်တို့ဒါကလည်းဖွဲ့စည်းပုံအကြောင်းကိုပြဋ္ဌာန်းထားတာကျွန်တော်တို့သွားပြီးတွေ့ရတယ်တိုက်ဆိုင်ဆိုင်ပေါ့เนาะနောက်တစ်ခါပမိုင်းကြောင်းရကြည့်လို့ရှိရင်စစ်တပ်ကအခွင့်ထူးခံနေရာမှာယူထားလားမထားဘူးလားဒါကိုကြည့်လို့ရှိရင်လည်းเนาะမြန်မာနိုင်ငံဟာစစ်တပ်ရဲ့အခန့်ခန္ဓာရဲ့ဒါကိုပဲသူတို့ဒီတပ်တော်ကနေမှသူ့ရဲ့ပမိုင်းဖြစ်ပေါ်မှုမြန်မာနိုင်ငံရဲ့ထူးခြားချက်ဆိုပြီးယူထားတာကိုပဲဒီလိုပြောတဲ့ရှိတာကိုလည်းကျွန်တော်တို့သွားပြီးတွေ့ရနောက်စတုဒ္ဓအချက်အနေနဲ့သူပြောတဲ့အချက်မှာအစိုးရအဖွဲ့ရဲ့နော်အကြီးကဲဟာနော်တက်ကအဖွဲ့ဝင်တယောက်ဖြစ်နေလားမဖြစ်နေလားလို့ဒါဟောပြောပါတယ်ဒါကတော့အဲကျွန်တော်တို့ဖွဲ့စည်းပုံအရပြောမယ်ဆိုလို့ရှိရင်တော့ဒုတိယတပ်ပရနေရာမှာတပ်ပရကနေခံထားရမယ်ဆိုတာပြောတဲ့အတွက်ကြောင့်ပို့လို့နော်တပ်ပရ3ယောက်ထဲကနေဒုတိယတပ်ပရ3ယောက်ထဲကနေတပ်ပရကိုရေကောက်တင်ပြောတာမို့လို့နော်ဒီနေရာအဖြစ်ပါတယ်အပြည့်အဝပြောခြင်းမှလို့ပြောလို့ရမယ်ဒါပေမဲ့ဒီစရုပ်တချက်မှလည်းသွားပြီးတွေ့ရတယ်နော်အဲ့တော့က ကျွန်တော်တို့နောက်၅ချက်အနေနဲ့ကတော့ကာကွယ်ဝင်ကြီးနေရာကိုစစ်တပ်ကယူထားမထားဘူးเนาะခဏမကြီးလည်းပြောသွားတယ်လို့ပဲဒါနဲ့ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်တွေကိုယူထားတယ်ပြီးရင်စစ်တပ်ကလူတွေဝင်ကြီးအဖွဲ့ထဲမှာရှိမရှိဆိုတာ၃နေရာကိုခြင်ထားတယ်ဆိုရတဲ့ဒါလူတိုင်းသိပါတယ်เนาะပြီးလို့ရှိရင်ကျွန်တော်တို့ဒီအစိုးရရဲ့ဂျာဒူးတွေထဲမှာเนาะစစ်တပ်ကเนาะလူတွေကိုခန့်ထားပိုင်နဲ့စွန့်ဆောင်နိုင်ရောရှိလားမရှိလားเนาะဒါကတော့တချို့နေရာတွေမှာမျိုးသားညီမျိုးစီဖွဲ့ချုပ်လက်ထက်မှာစပြီးတော့เนาะကျွန်တော်တို့အဲဖွာဖို့ကြိုးစားလာတာလေးတွေရှိတယ်အထူးသဖြင့် trade off ဆိုလို့ရှိရင်เนาะ trade off ချုပ်ယူစီဌာနဆိုလို့ရှိရင်တက်မတော်ကလူတွေကိုပို့ပြီးမဲ့လို့နောက်ပိုင်းမှာအရာဘက်ကလူတွေကိုပဲခန့်ထားနိုင်အောင်ကြိုးစားလာတာလေးအဲရှိတယ်ဆိုတော့တို့တော့လေဒီချက်ကလည်းမြန်မာနိုင်ငံမှာဒီဘုရားအားဖြင့်ပြောမယ်ဆိုလို့ရှိရင်တော့ခံထားလို့ရတဲ့စွမ်းဆောင်ကြီးဖြစ်နေတာကိုသွားတွေ့ရတယ်အခုတတိဆိုရင်တော့အဲ့တော့နံပါတ်၈အချက်နေနဲ့ပြောလို့ရှိရင်လည်းအုတ်ချုပ်မှုကဏ္ဍမှာပါလားမပါလားနော်ဒါကတော့ထွေအုပ်ကိုတက်ကခံထားတဲ့ဒီတိုင်းဝင်ကြီးဌာနအောက်မှာအခုတော့အနာသိမ့်တဲ့အခါမှာသူတို့ပြန်ပို့လိုက်တဲ့အတွက်ကြောင့်မလို့နော်ဒါတက်ရဲ့ချုပ်ထိန်မှုအောက်ပါပဲအုတ်ချုပ်မှုကပြန်လည်ရောက်သွားတယ်လို့ပြောလို့ရပါနော်ပြီးလို့ရှိရင်ခုနမိုင်းလက်ပြောသွားလို့အရင်းမြစ်တွေကိုထိချုပ်နိုင်လားမထိချုပ်နိုင်လားပေါ့နော်ဆိုတော့အရင်းမြစ်နဲ့ပတ်သက်တဲ့နော်ကုမ္ပဏီကြီးတွေတော်တော်များများမှာတက်တာရှယ်ယာတက်ရဲ့နော်ဥပိုင်ဟာရှယ်ယာတွေနဲ့ပါထားတာတွေရှိတယ်နော်ဒီအဲ့တော့ဒပိုင်းအားဖြင့်လို့ပြောလို့ရတယ်အကုန်လုံးကိုထိချုပ်ထားတယ်ပေါ့နော်ဒီဒပိုင်းဒပိုင်းရင်နောက်ပြီးတော့ခုနအတိတ်ကဖြစ်ခဲ့တဲ့နော်လူခွင့်ရေးချုပ်ဖောက်မှုတွေအပေါ်မှာကိုရောတကတာဝန်ခံမှုရှိရှိတမတမတော်ရဲ့တာဝန်ရှိတဲ့လူအရေးယူတိုင်းတာလေးရှိသလားဆိုတော့ဒါလည်းလည်းအရေးယူနိုင်စွာတော်တော်လေးကိုနော်မရှိပါဘူးသူတို့အကာအကွယ်အများကြီးယူထားတာမျိုးတွေ့ရတယ်ပြီးတော့နောက်ဆုံးအချက်အနေနဲ့ဆိုလို့ရှင်တော့ budget နဲ့ပတ်သက်ပြီးတော့နောက်ပြီးတော့တတ်ထဲမှာယာဒူးယာကန်နော် promotion ပေးတာတွေနော်နော်ယာဒူးတိုးတာတွေအကုန်လုံးကိုအရာဘက်ကမှမို့နိုင်ဆုံးမလွှမ်းမို့နိုင်ဘူးဆိုတော့စက်တစ်ချက်လုံးလုံးနင်းနီးဟာမြန်မာပြည်ရဲ့2008ဖွဲ့စည်းပုံမှာရှိပါတယ်။အဲ့တော့ခုနတုတေနစမ်းတက်လိုက်တဲ့အခါမှာဘယ်လိုသွားပြီးတွေ့ရလဲ
။သူ့ရဲ့အပြောကဒီအချက်တော်တော်များများကန့်ညီလေဒါဆိုရင်ပေါ့နော်ဒါနောက်ကျောင်းပြန်လှည့်နိုင်မှုဆွတ်ဖက်မှုပေါ့နော်တည့်ရဲ့ဩဇာတကယ်စစ်မှန်တဲ့ဒီမိုကရေစီကိုကူပြောင်းဖို့အတွက်တည့်ရဲ့ဩဇာကြီးမားနေလေပေါ့နော်ကြီးမားရဲ့အတွက်အော်ဒီတက်ရဲ့ဩဇာကိုလွန်ဆန်မိရဲ့အခြေအနေမျိုးတွေမှာဆိုရင်ဒါနောက်ကြောင်းပြန်လဲနိုင်တယ်။ဒါပြီးတော့ခါကြတော့အထူးသဖြင့်ဒုတိယအချက်ပေါ့နော်။အာနာအရင်တော့အာနာသိမ့်ပူဆာရှိတဲ့အခြေအနေမျိုးတွေရှိခဲ့လဲဆိုရင်ဒါအတီးလဲဒီမိုကရေစီဖြစ်စင်မှာတောင်မှပြန်ပြီးတော့အာနာသိမ့်နိုင်တဲ့အခြေအနေဟာဟိုရှိနိုင်နေဆိုတဲ့ဆက်ဆက်မှုတွေကိုတော့သူပြထားတာရှိရ။အဲ့တော့သူကဒုတိယအချက်အနေနဲ့လဲပထမအချက်ပေါ်မှာမူတည်ရပေါ့နော်။အဲ့ဒါခါကြတော့အဲ့တော့ဟိုကျွန်မကလဲဒါကဒီနိုင်ငံအခြေအနေနဲ့လဲပြန်ပြီးတော့ပြန်ချိန်ထိုးကြည့်တာပေါ့။အဲ့တော့စောကပြောသလိုဒီ7ချက်နဲ့ကင်ညီတဲ့အနေအထားရဲ့နောက်ပြီးတော့အရင်တော့အာနာသိမ့်ပူဆာရှိတဲ့အခြေအနေမျိုးတွေရှိထားတယ်ဆိုရင်နောက်ထပ်အော်ဒီမိုကရေစီကိုခိုင်မအောင်အပြစ်တွေအောင်ပြုလုပ်နိုင်တဲ့အခြေအနေမှာပိုပြီးတော့စိတ်ခေါ်မှုတွေများနေမယ်ဆိုတာမျိုးထောက်ပြထားပါရှင
်။ဒီပတ်ကတော့လည်းပဲဒီဘုတ်ချုပ်ပြစီ။ကျေးဇူးအများကြီးတင်ပါတယ်ဆရာမကြီ
း။ Okay ကျေးဇူးတင်ပါဆရာ
။ Okay အခုဆွေးနွေးပေးသွားသူကတော့ကနေဒါတိုင်းက Mac Master တက်သူကနိုင်ငံရေးသိပ္ပံပါရဘူဘဲယူဖို့စ조사နေတဲ့မတ်ပေါ်ပါအေးလက်ဖြစ်ပါတယ်။ကျွန်တော်တမောင်းသားမှာ
2008ဖွဲ့စည်းပုံနဲ့ဒီမိုကရေစီအရွေ့အကြောင်းကိုဆွေးနွေးထားတဲ့ဥတည်မောက်တန်းတင်ဆက်တဲ့ဒီမိုကရေစီလူခွင့်ရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ဖြစ်ပါရရှင်။ဇန်နဝါရီလ5ရက်တနင်္ဂနွေနေ့မနက်ခင်း VUE Radio အစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။ကျမတို့အခုထုတ်လွှင့်တဲ့အစီအစဉ်ပထမနာရီဘက်ကတော့လိုင်းဒိုမီတာ25 30နဲ့40တို့ကနေဖမ်းယူနားဆင်နိုင်တယ်လို့ပဲတနင်္ဂနွေစာအစီအစဉ်တစ်ခုလုံးကိုဂျိုရုစလောင်းကနေလည်းဖမ်းယူကြည့်ရှုလို့ရပါတယ်။ VUE မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာကနေလည်းထုံးလွင်နေတဲ့အချိန်နဲ့တပြိုင်နက်တည်းထိုက်ရိုက်နားဆင်ကြည့်ရှုလို့ရပါတယ်ရှင
် VOA American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထိုက်ရိုက်ထုတ်လွှင့်တက်ဆက်ပေးနေပါတယ် VOA မနက်ခင်းမနက်6:00ကနေ 6:00 ခွဲအစီအစဉ်ကိုလိုင်းဒိုမီတာ25 32နဲ့40 VOA ညချမ်းည9:00ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒိုမီတာ19 25နဲ့ 30 ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလိုင်းလန့်မီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်း web ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင
်ဗျ။မင်္ဂလာပါရှင်ကျမတို့ရဲ့ဒီဇန်နဝါရီလ5ရက်တနင်္ဂနွေနေ့မနက်ခင်း VOA Radio အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျမတို့ရဲ့အစီအစဉ်တွေကိုတော့မနက်9:00နာရီဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာပါရှင်။အခုဒီရှေ့သတင်းပတ်ထဲမှာကျမတို့ VOA ကနေပြီးတော့တင်ဆက်ပေးမယ့်အထူးအစီအစဉ်တချို့ကိုအခုသတင်းပေးချင်ပါတယ်။ကွယ်လွန်သွားတဲ့ဒီအမေရိကန်သမ္မတဟောင်းဂျီမီကာတာနဲ့ပတ်သက်တဲ့အထူးစီစဉ်တွေကို VOA American တန်ကတင်ဆက်ပေးဖို့ရှိပါတယ်။သမ္မတဟောင်းဂျီမီကာတာရဲ့ကမ္ဘာနဲ့မြန်မာရေးစွမ်းဆောင်ချက်အမှတ်တရအထူးစီစဉ်ကိုတော့ဇန်နဝါရီလ8ရက်ပုံထူးနေ့ဒီမြန်မာစံတော်ချိန်ည10နာရီခွဲကနေ17နာရီခွဲ။နောက်ဝါရှင်တန်စံတော်ချိန်နဲ့ဆိုရင်တော့မနက်17နာရီကနေပြီးတော့12နာရီအထိတင်ဆက်ပေးသွားမှာဖြစ်ပြီးတော့ဒီဆွေးနွေးပွဲစကားဝိုင်းတွေတိုက်ရိုက်ထုတ်လွှင့်ချက်တွေပါဝင်မှာဖြစ်ပါတယ်။နောက်တစ်ရက်ဒီဇန်နဝါရီလ9ရက်နေ့မှာလဲစာမဏအခမ်းအနားကျင်းပရာဝါရှင်တန်ဖျားကြောင်းကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးဖို့ရှိပါတယ်။လူမှုမိတ်ဆွေရုပ်သံလိုင်းနောက် VOA မြန်မာပိုင်း website စာမျက်နှာနဲ့လူမှုကွန်ရက်စာမျက်နှာတွေကနေနားဆင်ကြည့်ရှုလို့ရပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေဆက်ပြီးတော့ထုတ်လွှင့်ပေးသွားပါဦးမယ်။အာရှနိုင်ငံရဲ့အစီအစဉ်ကိုကြည့်ကြရအောင်ပါရှင်။တောင်ကိုရီးယားနိုင်ငံမှာလွှတ်တော်ကနေဆွဲချက်တင်ပြီးသမ္မတတာဝန်ကယာယီရက်ဆိုင်ခံထားတဲ့သမ္မတယွန်းဆွတ်ယိုကိုအကြတိလိုက်စားမှုနဲ့ဖမ်းဆီးစစ်ဆေးဖို့ကြိုးပမ်းခဲ့ပေမဲ့လို့မအောင်မြင်ခဲ့ပါဘူး။နိုင်ငံတကာအခြေအနေတွေကြောင့်ဒီနှစ်အတွင်းမှာထိုင်ဝမ်ကာကွယ်ရေးကိုတွင်းပြစ်သွားမယ်ဆိုပြီးတော့ထိုင်ဝမ်သမ္မတလိုင်ချင်တီကတော့ပြောပါရယ်။နောက်တရုတ်အနေနဲ့ဒီနှစ်အတွင်းစိတ်ခေါ်မှုတွေကိုကြော်လွှားနိုင်မှာဖြစ်တယ်ဆိုပြီးတရုတ်သမ္မတရှီကျင်းပင်ကလည်းပြောပါရယ်။ဒီလိုအာရှသတင်းတွေကိုစုစည်းပြီးတော့ဒီသတင်းမဲ့အာရှနိုင်ငံရဲ့အစီအစဉ်မှာကိုစော်မိုးကျော်ကတင်ဆက်ထားပါရယ်ရှင်။
တောင်ကိုရီးယားမှာပြီးခဲ့တဲ့ဒီဇင်ဘာလတည်းကစေုပ်ချုပ်ရေးကြေညာခဲ့တဲ့အတွေ့လွှတ်တော်ကနေဆွဲချက်တင်ပြီးသမ္မတတာဝန်တွေကိုယာယီရပ်ဆိုင်ခံထားရတဲ့သမ္မတယွန်းဆွတ်ဂျိုးကိုဇန်နဝါရီလ3ရက်နေ့တောက်ကြာနေ့တုန်းကအဂတိလိုက်စားမှုဆွဲချက်နဲ့ရဲနဲ့စုံစမ်းစစ်ဆေးရေးအရာရှိတွေကဖမ်းဆီးဖို့သမ္မတနေအိမ်ကိုတွားရောက်ခဲ့ပါတယ်။ဒါပေမဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့တားဆီးချက်ကြောင့်ဖမ်းဆီးနိုင်ခဲ့ခြင်းမရှိပါဘူး။လွှတ်တော်ကနေဆွဲချက်တင်ခံထားရတဲ့သမ္မတယွန်းဆွတ်ယိုးကိုအဂတိလိုက်စားမှုဆွဲချက်နဲ့ဆိုးမြို့တရားရုံးကနေဖမ်းဆီးမိတ်ဝရမ်းကိုပြီးခဲ့တဲ့ဒီဇင်ဘာလ31ရက်နေ့အင်္ဂါနေ့ကထုတ်ပေးခဲ့ပါတယ်။ဒါကြောင့်တောက်ကြနေမနေ့ပိုင်းကအစင်းမြင့်တာဝန်ရှိသူတွေရဲ့အဂတိလိုက်စားမှုတွေကိုစုံစမ်းစစ်ဆေးရတဲ့ CIO စုံစမ်းစစ်ဆေးအရာရှိတွေအပါအဝင်ရဲတပ်ဖွဲ့ကတရားစွဲဆိုခံထားရတဲ့သမ္မတယွန်းဆွတ်ယိုးကိုဖမ်းဆီးဖို့တွားရောက်ခဲ့ပါတယ်။ဒါပေမဲ့လည်းသမရအနိကလုံခြုံရေးတပ်ဖွဲ့တွေကဝင်ကွင်းမပေးတဲ့အတွက်ဖမ်းဆီးနိုင်ခဲ့ခြင်းမရှိပါဘူးလုံခြုံရေးတပ်ဖွဲ့တွေနဲ့ထိတ်တိုက်တိုးမဲ့အနေအထားဖြစ်တဲ့အတွက်ဒီဖမ်းဆီးမိန့်ကိုဆက်မလုပ်တော့ဘူးလို့စုံစမ်းစစ်ဆေးရေးတာဝန်ရှိသူတွေကတောက်ကြနေညနေပိုင်းမှာပဲပြောဆိုခဲ့ပါတယ်တရားစွဲဆိုခံသမရယွန်းစုကျိုးကိုဖမ်းဆီးဖို့ကြိုးပမ်းရမှာအတိကယုံနိုင်နေရေးရဲတပ်ဖွဲ့အင်အား2900ကျော်လောက်ကိုလည်းချထားခဲ့ပါတယ်သမ္မတအိမ်တော်အနီးတရားစွဲဆိုခံသမ္မတယွန်းဆွတ်ယိုးကိုထောက်ခံသူတွေရောဆန့်ကျင်သူတွေပါထောင်ထဲချီဆန္ဒပြခဲ့ပါတယ်။တရားစွဲဆိုခံသမ္မတယွန်းဆွတ်ယိုးကိုထောက်ခံဆန္ဒပြသူဆောင်ဂျုံဂျွန်းကတော့ဒီဖန်စီမိတ်ဝရန်ဟာတရားမျှတ
ခုလိုဖက်လိုက်တဲ့တရားမျှတမှုမရှိတဲ့ဖမ်းမရမ်းနဲ့ဖမ်းနေဆိုရင်ကျွန်တော်တို့တမန်ပြည်သူတွေကိုဘလို့ဥပဒေကကာဝယ်ပေးမှာလဲ။ဘလို့ဥပဒေကိုကျွန်တော်တို့ကလိုက်နိုင်ရမှာလဲ။ဒါကြောင့်ပြည်သူအတော်များများကဒီဖမ်းဆီးမိတ်ဟာတရားမျှတမှုမရှိဘူးလို့ပြောဆိုနေကြတာဖြစ်ပါတယ်
။သမရယွန်းဆွယိုးကိုစန့်ကျင်သူတွေကတော့အခုလိုဖမ်းဆီးနိုင်ခဲ့ခြင်းမရှိတဲ့အပေါ်စိတ်တက်ဒေါသထွက်ကြပါတယ်။အလုတ်သမားတမကအဖွဲ့ဝင်တဦးဖြစ်တဲ့ယွန်အိုချီကအခုလိုပြောပါတယ်
။기존에지금이제한국체제를규정하고있는소위말해서87년
1989ခုနှစ်ကစတင်ခဲ့တဲ့တောင်ကိုရီးယားနိုင်ငံရဲ့စနစ်မှာကောင်းကောင်းအလုပ်ဖြစ်တဲ့အပိုင်းတွေအများကြီးရှိပါတယ်။ဒါပေမဲ့ဒီကိစ္စမှာတော့အကန့်အသတ်တွေဖြစ်နေပါတယ်။နိုင်ငံတော်အဖွဲ့အစည်းတည်းအနေနဲ့ ရင်ဆူယူကိုမဖမ်းနိုင်ဘူးတရားဥပဒေကိုလိုက်နာအောင်မလုပ်နိုင်ဘူးဆိုရင်လူသမားသမဂ္ဂအဖွဲ့ချုပ်အပါအဝင်ပြည်သူစွမ်းအားပြည်ပပေါ်ဝါနဲ့ပဲသူ့ကိုဖမ်းဆီးနိုင်အောင်လုပ်ရတော့မှာပ
ါဒီဇင်ဘာလ3ရက်နေ့စစ်အုပ်ချုပ်ရေးကြေညာခဲ့တဲ့အချိန်ကစပြီးတောင်ကိုရီးယားမှာနိုင်ငံရေးမတည်ငြိမ်မှုတွေဇက်တိုက်ဆက်လက်ဖြစ်ပေါ်နေပါတယ်အခုလိုအချိန်မှာပဲတရုတ်ရဲ့ချင်းချောင်းမှုတွေကိုခံရတဲ့ထိုင်ဝမ်မှာတော့ဒီ2025ခုနှစ်အတွင်းလုံခြုံရေးအသုံးစရိတ်တိုးမြင့်ပြီးထိုင်ဝမ်ကာကွယ်ရေးကိုတိုးမြင့်သွားမယ်လို့သမ္မတလိုက်ချင်တေကနှစ်သစ်ရဲ့ပထမအဦးဆုံးနေ့ဇန်နဝါရီလ1ရက်နေ့မှာပြောဆိုခဲ့ပါတယ
်ချင်းတဲ့1年變動的國際局勢
ပြောင်းလဲလာတဲ့နိုင်ငံတကာပုံစံဟာဒီနှစ်သစ်အတွင်းကမ္ဘာဒီမိုကရေစီကိုချင်းချောက်လာတဲ့စိုးရိမ်စရာတစ်ခုဖြစ်ပါတယ်ရုရှားယူကရိန်းစစ်ပွဲကဆက်ဖြစ်နေသလိုအစ္စရေးဟားမတ်စ်ပဋိပက္ခဟာလည်းအဆုံးမတတ်နိုင်သေးပါဘူး။ဒါအပြင်အာဏာရှင်နိုင်ငံတွေဖြစ်တဲ့တရုတ်၊ရုရှား၊မြောက်ကိုရီးယား၊အီရန်စတဲ့နိုင်ငံတွေဟာလည်းစီးမျဉ်းဥပဒေတွေကိုအခြေခံတဲ့နိုင်ငံတကာပုံစံကိုချိန်းချောက်နေစေဖြစ်ပါတယ်။ဒီအခြေအနေတွေဟာအင်ဒိုပစ္စိဖိတ်နဲ့ကမ္ဘာကြီးတစ်ခုလုံးရဲ့ငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးအပေါ်အများကြီးတက်ရောက်နေပါတယ်
။ထိုင်ဝမ်အနေနဲ့ငြိမ်းချမ်းရေးကိုထိန်းသိမ်းထားစဉ်မှာအန်ဒီရဲ့အတွက်လည်းပြင်ဆင်ရမယ်လို့သမ္မတလိုင်ကပြောဆိုခဲ့ပါတယ်။ထိုင်ဝမ်ငိုတိကျနိုင်ငံအဖြစ်တရုတ်ကအသိအမှတ်မပြုဘဲသူပိုင်းလို့ပြောဆိုထားပြီးလူအပ်ရင်အင်အားသုံးမယ်လို့ပြောဆိုထားပါတယ်အခုလိုအချိန်မှာပဲတရုတ်သမ္မတရှီကျင်းပင်ကတော့ဒီ2025ခုနှစ်အတွင်းမှာလဲတရုတ်အနေနဲ့အခက်အခဲတွေစိန်ခေါ်မှုတွေကိုကြော်လွားနိုင်မှာဖြစ်တယ်လို့သူ့ရဲ့ဒီဇင်ဘာလ31ရက်နေ့ကပြောဆိုခဲ့တဲ့နှစ်သစ်ကူးမိန့်ခွန်းထဲမှာထည့်သွင်းပြောဆိုခဲ့ပါတယ
်2025年我们将全面完成“十四五”规划。
那到那三阿姑那哈，俺那西门根的姑爷变什么样？你来别把嘞。今朝路你那不比了酒店变什么西嘞？体验么西嘞？木瓦达的个钢铁跑多把没？西瓦伊那路木伊朋友都在木先后那个来塞了停停多嘛别把嘞。哥阿哥哥也的那木个嘞，不木面点多嘛别的路。这边呢，那边家算过来面点多把没？အရေးသွေးမြင့်နဲ့ဖွံ့ဖြိုးတိုးတက်ရေးကိုထိတ်တန့်ဦးစားပေးအဖြစ်ဆောင်ရွက်သွားပါမယ်လို့သမ္မတရှီကျင်းပင်ကပြောဆိုသွားတာပါ။ဒါအပြင်လက်ရှိတရုတ်စီးပွားရေးမှာပြင်ပကမသေးချာမရေရာမှုတွေနဲ့စိန်ခေါ်မှုတွေအပါအဝင်အခြေအနေအစ်စ်ကိုရင်ဆိုင်နေရပါတယ်။ဒါတွေကိုလည်းအပြင်းအထန်စူးစမ်းအားထုတ်ခြင်းနဲ့ဖြတ်ကျော်နိုင်မှာပါလို့လည်းတရုတ်သမ္မတရှီကျင်းပင်ကပြောဆိုသွားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုမှာလာမယ့်ဇန်နဝါရီလ20ရက်နေ့မှာတန်းသက်စာချိန်ဆပြီးသမ္မတဒေါ်နယ်ထရန့်အစိုးရတက်လာခဲ့ရင်တရုတ်နဲ့အမေရိကန်အကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေဖြစ်လာနိုင်တယ်လို့သူတေစီတွေကတော့ခန့်မှန်းထားကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါမယ
်။ကိုဇော်မိုးကျော်ပုံမှန်တင်ဆက်ပေးနေတဲ့အာရှနိုင်ငံရေးအစီအစဉ်ဖြစ်ပါရဲ့ရှင်။နောက်ထပ်အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးဖို့ရှိပါသေးတယ်။ဥရုယာတီနဲ့အနာဂတ်ကဘာသတင်းတွေကတုတအစီအစဉ်တွေကိုမတင်ဆက်ခင်မှာနောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့လက်ရစီးပွားသတင်းတွေကိုလည်းစူးစီးတင်ပြပေးပါမယ်။ကော်ဖီဈေးကွက်မှာပေါက်ဈေးကွာဟာချက်ရှိတာအပြင်ပို့ကုန်ရငွေကိုဘိုးဘန်ရဲ့တတ်မှတ်နှုံထားနဲ့မဖြစ်မနေလဲလှယ်နေရတဲ့မူဝါဒကြောင့်ပြည်ပတင်ပို့သူတွေညှော်နယ်လာပြီးတော့ကော်ဖီတင်ပို့မှုတန်ချိန်ထောင်ကနန်းညော့ချသွားသလိုပဲသွားရဲဆိုပြီးတော့ဒါပြောဆိုထားတာတွေရှိပါတယ်ဒီလိုမျိုးဒီလက်ရစီးပွားသတင်းတွေနဲ့ပတ်သက်လို့တော့အခုသတင်းတစ်ပတ်မှာ Farmer Times Media ကတင်ဆက်ပေးထားပါတယ်ရှင
်မင်္ဂလာပါလက်ရစီးပွားသတင်းများစီစဉ်ကနေကြိုဆိုပါတယ်လက်ရဆိုင်မျိုးရေးချစ်သူများရှင်လင်းချက်မြေကြပါစေရှင်ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မင်ဟန်နဲ့သူကျမမေစပယ်ကတင်ဆက်ပေးတော့ပါမယ
်ဒီအပိုင်းအတွင်းမြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီဝါရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့တရားစင်းမြင့်တက်နေတဲ့အတွက်ဆက်ရုံတွေကကြံကိုဈေးကောင်းပေးပြီးဝယ်ယူနေရဆိုတဲ့သတင်းနဲ့ဆက်ကြပါတယ်မြန်မာနိုင်ငံရဲ့ကြံကြိတ်ခွဲရာသီဟာနှစ်စဉ်ဒီဇင်ဘာကနေဧပြီလဇန်ပိုင်းအထိဖြစ်တဲ့အတွက်လက်ရှိမှာတရားဆက်ရုံတွေမှာကြံကြိတ်ခွဲမှုတွေကိုစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်။ဈေးကွက်ထဲမှာတော့2023ခုနှစ်ကတရားတပိတ်သားကို3000ကျပ်ကျော်သာအမြင့်ဆုံးဈေးရရှိခဲ့ပြီး2024ခုနှစ်မှာတော့တပိတ်သားကို4800ကနေ9100ကျပ်လောက်အထိဈေးကောင်းရရှိနေတယ်လို့ကြံစိုက်တောင်သူတွေကပြောပါတယ်။တရားစင်းမြင့်တက်နေတဲ့အတွက်ဆက်ရုံတွေကကြံကြံကိုဆက်ရုံအရောက်ဈေး3800ကနေ2000ကျပ်လောက်အထိဈေးပေးဝယ်ယူသွားမယ်လို့ထုတ်ပြန်ထားပါတယ်။ ပြီးခဲ့တဲ့ကြံခုတ်ရာသီချိန်ကတော့ဆက်ယုံတွေကကြံရံကို32000ကျော်လောက်သာဈေးပေးဝယ်ယူခဲ့တာဖြစ်တယ်လို့ရှမ်းပြည်နယ်ရွှေညောင်မြို့နယ်ဒေသခံကြံစိုက်တောင်သူတို့ကပြောပါတယ်လက်တလုံးမှာမြမတကြားကိုပြပတင်ပို့မှုအနေနဲ့ဗီယက်နမ်နိုင်ငံကိုအများဆုံးတင်ပို့နေပြီးအခုနှစ်မှာပြပကိုတကြားတန်ချိန်33000လောက်တင်ပို့နိုင်ဖို့ရည်မှန်းထားတယ်လို့မြန်မာနိုင်ငံတရားနဲ့ကြံထက်ပစ္စည်းလုပ်ငန်းရှင်များအသင်းမှတာဝန်ရှိသူတို့ကပြောပါတယ
်။မဂျီဒီအမေဒဝိဒါကို2000ကျပ်ဝန်းကျင်လောက်ဒီစံချိန်တင်မြှင့်တနေပါရယ်။စပူဆောင်တင်းနဲ့ဇီဝယ်မှာတော့မဂျီဒီအမေကလည်းလီဒဝိဒါကို2000ကျပ်ဝန်းကျင်လောက်ဒီစံချိန်တင်မြှင့်တလာတာပဲဖြစ်ပါရယ်။ပြီးခဲ့တဲ့မကြီးကြီးအစ်တပေါ်ချိန်မူရဒီကာလအတွင်းကမကြီးအထွဲ့နှုံကြဆင်ခဲ့ပြီးပွဲရုံတွေကိုမကြီးတီးမှုရောက်မှုနေထွားတာကြောင့်အခုလိုစည်းမျဉ်းတက်လာတာဖြစ်တယ်လို့ရန်ကုန်ပြည်တော်ကုန်စည်တိုင်းတာဝန်ရှိသူတို့ကပြောပါရယ်လက်ရှိပြည်တော်ကုန်စည်တိုင်းမှာမကြီးတီးပွက်ကက်စစ်ပါကတပိတ်တာကို3300ကနေ3500ကျပ်ပေါင်စီရှိပြီးအစစ်မဲ့မကြီးတီးအတာကတော့တပိတ်တာကို9500ကနေ13000ကျပ်ထိပေါင်စီရှိနေပါရယ်ပြီးခဲ့တဲ့စက်တင်ဘာလအတွင်းကအစစ်မဲ့မကြီးတီအတာကတပိတ်တာကို9000ကနေ6800ကျပ်တာပေါင်စီရှိခဲ့တာကြောင့်တုံးလအတွင်းမှာတော့တပိတ်တာကို6200ကျပ်လောက်ထိမြင့်တက်လာတာဖြစ်တယ်လို့ကုန်သည်တွေကဆိုပါရယ်2023ခုနှစ်အတွင်းကမကြီးတီပွိကက်စစ်ပါကတပိတာကို1500ကျပ်ဝန်းကျင်ဖြစ်ပြီးအစစ်မဲ့မကြီးတီအတာကတော့တပိတာကို2500ကျပ်ဝန်းကျင်တာပေါင့်စီရှိခဲ့တာပဲဖြစ်ပါတယ
်ပုဂ္ဂိုလ်မူဝါဒအခက်ခဲကြောင့်ကော်ဖီတင်ပို့မှုတန်ချိန်2000ကျော်လောက်ရော့ကျသွားပါတယ်စကောင်းစီဘိုဘန်ကသတ်မှတ်လိုက်တဲ့ပုဂ္ဂိုလ်ရငွေမူဝါဒကြောင့်ကော်ဖီပြပတင်ပို့သူယော်နေလာပြီးအရင်နှစ်တွေကတင်ပို့မှုထက်တန်ကြိမ်2000ကျော်လောက်ရော့ကျသွားတယ်လို့ကော်ဖီလုပ်ငန်းရှင်တွေကပြောပါတယ်။ဈေးကွက်ပေါက်ဈေးကွာချက်တွေရှိနေတဲ့အပြင်ပို့ကုန်ရငွေကိုဗဟုပန်ရဲ့တတ်မှတ်နှုန်းထားအတိုင်းမဖြစ်မနေလဲလဲနေရတဲ့မူဝါဒကြောင့်ကော်ဖီလုပ်ငန်းရှင်တွေအပါအဝင်ပို့ကုန်သွင်းကုန်ကုမ္ပဏီအများစုဟာအယောင်းအဝယ်ပြုလုပ်မှုတွေကိုရှော့ချလာကြတာဖြစ်ပါတယ်။
အဲ့ဒီကတော့ဒီလိုပြောလဲပြောပဲစီးဝေးတွေမှာလည်းပြောပြီးနေရာကိုတမီရတာကြီးကတော့ပြောလို့လည်းမရဘူး
။
25တို့တတ်မှတ်တယ်စီ85တော့အပြည့်စီပေါ့ဟုတ်တယ်အဲ့ဒါကြီးကတော့ဟိုဘယ်လိုပါမလဲဟိုဒီခုလို့ရတာဟိုတော့တဲ့လို့ကပူဆုံးလို့ဖြစ်တာပေါ့မကတ်ဘူးเนาะဒီခုအဲ့မှာပဲဝယ်လဲဒီခုပဲစက်ကအပြောင်းပေးလိုက်တာပေါ့เนาะသူတို့ကတော့သူလည်းအခုတော့လုပ်တာဘယ်လိုလုပ်လဲတော့မသိဘူ
းကော်ဖီကိုနှစ်ဆယ်ဒီဇင်ဘာကနေမလအထိခူးဆွကြပြီးဧပြီလနောက်ပိုင်းကစလို့တစ်နှစ်ပတ်လုံးရောင်းချကြတာဖြစ်ပါတယ်ပြပနိုင်ငံတွေနဲ့ကော်ဖီရောင်းဝယ်မှုစာချုပ်တွေကိုတော့ပုံမှန်ကော်ဖီရာသီချိန်ပြီးမှပြုလုပ်လို့ရှိပေမဲ့အခုနှစ်မှာတော့အရှိန်မြင့်တက်လာတဲ့တိုက်ပွဲတွေကြောင့်လက်မြေလုံးကြုံရေးလမ်းမဆက်တော်ရေးအခက်အခဲတွေရှိနေတဲ့အတွက်စာချုပ်တွေလက်ခံချုပ်ဆိုမှုမရှိသလောက်နေပါခဲ့တယ်လို့ကော်ဖီလုပ်ငန်းရှင်တွေကပြောပါတယ်မြန်မာနိုင်ငံမှာနှစ်ဆင့်ကော်ဖီတန်ချိန်8000ကနေ10000လောက်ထိထွက်ရှိပြီးပြည်ပကိုပြည်မြတန်ချိန်9000လောက်ထိပုံမှန်တင်ပို့နေတာဖြစ်ပါတယ
်ဟုတ်ကျွန်မကတော့ဥပကော်ဖီစတင်ခုဆွတဲ့ရာသီဖြစ်ပြီပေါ့နော်အခုအချို့ဒေသတွေပေါ့ဒီဟိုတွေဒါကြောင့်လေဒါဟုတ်ပေါ့အဟုတ်ပေါ့တော့စခုယူတော့စားသီးနံနေလို့ပါပဲစားသီးနံနေပုံမှန်ဒီဒီတိုက်ပွဲဖြစ်မှာတော့ဘယ်လိုလုပ်ခုလဲနော်ဒီဒါမဲ့အများစုကတော့ခုဆုံးနိုင်ပါပဲဟုတ်တိုက်ပွဲဖြစ်တယ်ဆိုရဲဒေတာဆိုရင်တော့ခုလို့ရပါပြစ်ခတ်နေတော့ဘယ်လိုလုပ်ခုလဲနော်အများစုကတော့ဟိုခုခုနေကြတာဘယ်လိုလုပ်လဲဟိုတန်ကြီး2000ကျော်ကနေ3000တော့ရှိမယ်လို့ထင်တယ်ဟုတ်3000အဲ့ဒီတော့တော့ရှိမှလို့ထင်တယ
်လက်ရှိပြည်တွင်းဈေးကွက်မှာကော်ဖီအဆိုးတစ်ပိတ်တာကို9000ကျပ်လောက်ပေါက်ဈေးရှိနေပြီးပြီးခဲ့တဲ့2022ခုနှစ်နဲ့2023ခုနှစ်ကတော့ကော်ဖီအဆိုးတစ်ပိတ်တာကို3000ကျပ်လောက်သာဈေးရှိခဲ့တာဖြစ်ပါတယ်မြမကော်ဖီကိုအမေရိကန်ဥရောပနိုင်ငံတချို့နဲ့တရုတ်ထိုင်းဂျပန်နိုင်ငံတို့ကိုတင်ပို့မှုရှိနေပြီးကမ္ဘာဈေးကွက်မှာတော့အထူးတန်းဝင်ကော်ဖီစစ်အမျိုးအစားကတရံကိုအမေရိကန်ဒေါ်လာ9000ကနေ9500လောက်ထိဈေးရရှိနေပါတယ်
အခုစပီးဒီဇင်ဘာလ24ရက်နေ့ကနေ30ရက်နေ့အထိဈေးကွက်တွင်တဲ့ကြာနေပြီဖြစ်သွားတယ်။လေယာထွက်ကုန်တည်နေဈေးနှုန်းတွေကိုပြောပြပေးချင်ပါသေးတယ်။ပေမျိုးစုံဈေးနှုန်းကယာဒီလိုက်ထွက်ရှိမှုနဲ့ဝယ်လွားပုံမူတည်ပြီးဈေးနှုန်းကျဆင်းမှုတွေဖြစ်ပေါ်နေပါသေးတယ်။မက်ပေကအသိဝင်ရောက်မှုနေပေမဲ့ပြင်တွင်းပြပါဝယ်လွားနေနေရကြောင့်ဈေးဆက်အေးနေပါသေးတယ်။ပေတစ်တွေဝင်များလာရင်တော့ဈေးအကျများပြီးပြတ်သက်ဖို့ခင်မဲလို့ပေးစည်းကွက်ဆောင်ကြည့်သူတွေကတုံ့တက်ကြပါရဲ့
ဝယ်လင်းအိန္ဒိယနိုင်ငံမှာလည်းမက်ပေဈေးကကျဆင်းနေပြီးအခုဇန်နဝါရီလမှာပဲဆောင်းမက်ပေအတက်တွေဈေးကွက်ထက်ထက်မှန်ဝင်ရလာဖို့ရှိနေပါတယ်။ရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာတော့ဒီဇင်ဘာလ18ရက်နေ့ကမက်ပေ FAQRC တည်တင်ကို34သိန်း9800ကျပ်လောက်ပေါက်ဈေးရှိခဲ့ပြီးဒီဇင်ဘာလ24ရက်နေ့မှာတော့တည်တင်ကို34သိန်းနဲ့9000ကျပ်ကိုကျဆင်းသွားပါတယ်။
ပဲလင်းကလည်းဒီဇင်ဘာ18ရက်နေ့ကတန်းကို38သိန်း3800ကျပ်လောက်ပေါက်ဈေးရှိခဲ့ရာကနေဒီဇင်ဘာ24ရက်နေ့မှာတော့တန်းကို34သိန်းကျပ်ထိဈေးပြန်ကျဆင်းသွားပါတယ်။တပတ်အတွင်းမှာပဲကတန်းကို9300ကျပ်ပဲလင်းကတန်းကို3သိန်း3800ကျပ်အတိအသီးကျဆင်းသွားတာဖြစ်ပါတယ်။စီထွက်သီးနှံမြေဘက်ကတော့ဈေးကွက်ထဲကိုကုန်ဝင်များပြီးအယောင်းဝယ်အေးနေပါတယ်။မန္တလေးကုန်စည်တိုင်းမှာဒီဇင်ဘာ18ရက်နေ့ကမြေပဲ S1 လုံးငန်းအစ်စ်တပိတ်သားကို8600ကျပ်ပေါက်ဈေးရှိပြီးဒီဇင်ဘာ24ရက်နေ့မှာတော့တပိတ်သားကို8500ကျပ်ကိုမတိမတာဈေးနှိမ်သွားပါတယ
်။ပဲကြီးစင်းတို့ကလည်းအဝင်ပုံမဲ့ရှိနေပေမဲ့အယောင်းဝယ်အေးနေရကြောင့်တပိတ်သားကို2000ကျပ်လောက်ဈေးကျဆင်းသွားပါတယ်။ဒီဇင်ဘာ18ရက်နေ့ကမင်္ဂလာဈေးကွက်ထဲမှာတော့ပဲကြီး 55.5 ဘိုက်တာဝင်တဲ့အိမ်ကို3သိန်းကျပ်လောက်ပေါက်ဈေးရှိနေပြီးဒီဇင်ဘာ24ရက်နေ့မှာတော့တအိမ်ကို28000ကျပ်တည်ဈေးကျဆင်းသွားပါတယ်။အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်။ Farmer Times Media ကတင်ဆက်တဲ့လေယာစီးပွားသတင်းများအစီအစဉ်ကိုနားဆင်ကြကြတာပါရှင်။အခုဆက်ပြီးတော့ဥရရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုလှည့်ပေးပါဦးမယ်။ကရဗေဒစနစ်ကောင်းပြီးရှာပါတော်ရိုင်းတိရစ္ဆာန်တွေပေါ်များလာတဲ့တောင်အမေရိကတိုက်ကဒီမစ်ဆီယိုနီအမြဲစိမ့်တစ်တော်ကြီးထဲမှာတော့ဒဏ်ရာရတိရစ္ဆာန်တွေကိုပြုစုကုသပေးနေတဲ့ကရတခုရှိပါတယ်။ဥရယာတီပြောင်းလဲမှုနဲ့တောလိုက်မှုဆိုးတွေကြောင့်ဒဏ်ရာရခဲ့ကြတဲ့တိရစ္ဆာန်တွေကိုရီယိုလာစင်တာမှာကုသပြီးတော့တောထဲကိုပြန်လွတ်ပေးပါတယ်။ဒီအကြောင်းကိုတော့ကိုရင်သွားရောက်လေ့လာခဲ့တဲ့နန်းလောင်ကဥရယာတီနဲ့အနာဂတ်ကမ္ဘာအစီအစဉ်မှာရိုက်ကူးတင်ဆက်ထားပါတယ်ရှင်။
ရဲ့စိန်တတော်ကြီးကိုကေဟဖေရစနစ်ကောင်းတွင်ရှိရာတဘာဝအလတရားရဲ့ယတနာတိုက်ကြီးအဖြစ်တင်စားခေါ်ပေါ်ကြပါတယ်။ဒီဒေတာမှာကမ္ဘာအကြီးဆုံးဤဘွားစုရေတခွန်စနစ်ကြီးလည်းရှိပြီးတော့တော်ရင်တရိစ္ဆာန်မျိုးစုံနဲ့ချာပါတစ်ပင်သမာမျိုးစုံအမျိုးမျိုးတို့လည်းရှင်သန်ပတ်ရောက်နေတာပါ။ကမ္ဘာအရေးရမှာလို့ပဲအာဂျင်တီးနားနိုင်ငံထဲကမစ်ဆီယိုနီတတော်ကြီးတဲ့ကရှာပါတော်ရင်တရိစ္ဆာန်တွေဟာလည်းတဘာဝဘေးဒဏ်တွေတောလိုက်မှုဆိုနဲ့တရားမဝင်မောက်ခိုးရောင်းဝယ်မှုစတဲ့အနေရဲ့အတွေ့အကြုံနဲ့ရင်ဆိုင်နေရပါတယ်။အာဂျင်တီးနားတဘာဝပဝန်းကျင်ထိမ့်သိမ်းဆောက်ရှောက်ရေးကြိုးပမ်းတဲ့နေရာမှာရီယိုလာစင်တာမှာတော့ဒဏ်ရာရတော်ရင်တရိစ္ဆာန်တွေကိုကယ်တင်ပြီးပြုစုကူတာပေးပါတယ်။အဲ့ဒီရီကိုအသိပညာပေးရှင်းပြပေးတဲ့ Max က VOA ကိုအခုလိုရှင်းပြပါတယ်။
We are a hospital for wild animals. Our mission is try to rescue, cure, rehabilitate and release all these animals of the jungle.
ဒီစင်တာမှာတောရိုင်းတိရစ္ဆာန်တွေကိုကယ်တင်ပြီးတော့ပြန်လည်ပြုစုပျိုးထောင်ပေးပါတယ်။ပြီးရင်တော့သူတို့ကိုတောထဲပြန်လွတ်ပေးတာပါ။တောလိုက်မှုဆိုးတွေကြောင့်ဖြစ်စေ၊ကားလမ်းဖြတ်ရင်နဲ့ယင်တိုက်မိလို့ဖြစ်စေ၊တရားမဝင်ရောင်းစားခံရလို့ဖြစ်စေ၊ထိခိုက်ဒဏ်ရာရလာကြတဲ့တောအောင်တွေကိုကယ်တင်ပြီးတော့ပြုစုကုသပေးတာပါ။ဥပမာမပြန်နိုင်တော့တဲ့ငှက်တွေနဲ့တောထဲမှာရှာဖွေမစားနိုင်တော့တဲ့တိရစ္ဆာန်တွေကိုတော့ဒီစင်တာမှာပဲတစ်သက်လုံးပြုစုဆောင်ရှောက်ထားပါတယ်။ဒီကနေ့တားပေါက်လာတဲ့တောကောင်လေးတွေကိုတော့အရွယ်ရောက်တာနဲ့တောထဲပြန်လှုပ်ပေးပါတယ်။ဒီနေရာမှာတိရစ္ဆာန်မျိုးစားပေါင်း50လောက်ရှိပါတယ်။ပြန်ပြီးတော့နလန်ထူလာတဲ့တောကောင်80ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်တောထဲကိုပြန်လှုပ်ပေးနေပါတယ
်။စာတင်ကျောင်းတွေတက္ကသိုလ်ကောလိပ်တွေနဲ့မစ်ဆီယိုနီတောင်တန်းတစ်လျှောက်ကရပ်ရွာတဲ့အထိဝန်ထမ်းတွေကလိုက်ပြီးတော့ကေဟဗေဒနဲ့တဘာဝပဝန်ကျင်ထိန်းသိမ်းမှုအရေးအသိပညာပေးပါတယ်။ဒါကြောင့်လဲတော်ရင်တရိတ်ဆန်လေးတွေကိုပြုစုစောင့်ရှောက်ရမယ်ဆိုတဲ့အသိစိတ်တွေလူလူကြားနိုးကြားလာတယ်လို့လဲ Max ကပြောပါတယ
်။ We have so many challenges that I dedicating my life to try to
ကျွန်တော်လုပ်ငန်းအတွက်စင်ခေါ်ချက်တွေကတော့အများကြီးပါ။လူတွေဘူးတုဒ္ဒနဲပါကြတာကလည်းတကြောင်းပါပါတယ်။ဒါကြောင့်ကျွန်တော်တို့စန္တာကနေမူဂျိုကနေတက္ကသိုလ်အထိကျောင်းတွေမှာလိုက်ပြီးတော့အသိပညာပေးဟောပြောတာတွေလုပ်ပါတယ်။တောတောင်တွေနဲ့တရိတ်ဆန်တွေကိုကာကွယ်ဖို့ဘလောက်တောင်အရေးကြီးတယ်လဲဆိုတာကိုနားဝင်အောင်ရှင်းပြကြပါတယ်။ဒီစံတော်မှာထိမ့်သိမ်းထားတဲ့ကြက်တဲ့မြောင်မျိုးစိတ်ဆိုရင်မြို့တုံးပြောက်ွယ်လူနီးနေပါပြီ
။ရီယိုလာစင်တာမှာတော့ရှာပါငယ်ပေါင်း3000ဝန်းကျင်ကြော်ရုပ်ရှိသတ္တဝါပေါင်း900ကျော်နဲ့သွားသွားသတ္တဝါ300ကျော်တို့ကိုပြုစုကုသပေးခဲ့ပြီးပါပြီ။အာဇာရာဖောင်ဒေးရှင်းနဲ့မစ်ဆီယိုနီပြည်နယ်ကေရဗေဒဝန်ကြီးဌာနရဲ့စီမံခန့်ခွဲမှုအောက်မှာရှိတဲ့ရီယိုလာစင်တာဟာ ပြည်သူဝိုင်းမြေပေါ်မှာတည်ထောင်ထားတာဖြစ်ပေမဲ့လို့အစိုးရရဲ့အထောက်အပံ့ဘဏ္ဍာငွေတော့မရပါဘူး။ဒါကြောင့်လဲအလူရှင်တွေနဲ့စင်တာကိုလာကြတဲ့အဲ့ဒယ်ရီစီကလက်မှတ်ခနဲ့ပဲလှည့်ပတ်နေရတာဖြစ်ပါတယ်။ငက်ဂေဟာလို့အထိပ္ပယ်ရတဲ့ရီယိုလာစင်တာကိုသရိဆန်စေယုံအဖြစ်နဲ့လဲလူသိများပါတယ်။
The only sounds we have on this place is the price we put of the tourist.
ခုနှစ်ပိုင်း Argentina ရဲ့အမျိုးသားဥယျာဉ်တွေထဲမှာတော်မီတွေပို့ပြီးတော့လောင်ကျွမ်းလာတဲ့အတွက်ဘုရားဗီဒစနစ်တွေအကြီးအကျယ်ပျက်စီးနေရပါတယ်။အမျိုးသားဥယျာဉ်ထဲမှာတော်မီတွေလောင်တဲ့အခါတော်ရန်တရစ်ဆန်လေးတွေအသက်ဘေးကြောင်းထွက်ပြေးကြပါတယ်။အဲ့ဒီလိုပြေးရင်လွှာရင်ကားလမ်းတွေကိုဖျက်ပြေးတဲ့အခါမှာလည်းကားတိုက်ခံရတာမျိုးတွေရှိပါတယ်။တော်မီတွေကြောင်းအပင်တွေရောလက်ဆန်တွေပါအများပြားဆုံးရှုံးနေရပါတယ်။ဥရယာတီပြောင်းလဲမှုကြောင်းဂေဟာဗီဒစနစ်တွေထိခိုက်ရတဲ့အတိုင်းတာကကြီးလွန်ပါတယ်။တော်မီလောင်လို့တောက်ဖို့ရေမရလို့စသဖြင့်အကြောင်းမျိုးမျိုးကြောင့်တရစ်ဆန်တွေတောပြောင်းကြတဲ့အခါမှာလဲတောလိုက်မှုစုတွေအဖမ်းခံရတာလမ်းတွေဖြတ်လို့မတော်တဆဖြစ်ပြီးတော့တည်ကြည်ကြရတာတွေလည်းမနှင်းမနှောင်ရှိပါတယ
်။မစ်ဆိုနီအမြဲတမ်းတတော်ကြီးဟာမူထိုးနေတဲ့တစ်ပင်ကြီးတွေရှာပါတော်ရင်တရစ်ဆန်တွေနဲ့တစ်ပင်ပန်းမာမျိုးစုံပေါ်ကျွေလာတဲ့ဘရာဇီးအာဂျင်တီးနားနဲ့ပါရာဂွေးနိုင်ငံကိုလွှမ်းခြုံထားတဲ့အက်တလန်တိတ်တတော်ကြီးရဲ့အစိတ်ပိုင်းတစ်ခုလည်းဖြစ်ပါတယ်။မစ်ဆိုနီအမြဲတမ်းမိုးတစ်တော်ကြီးတဲ့မှာအပင်နဲ့တရစ်ဆန်မျိုးစေ့ပေါင်းစုံမရင်မတွေ့နိုင်လောက်အောင်ရှိပြီးအများစုကတော့ကမ္ဘာအခြားနေရာတွေမှာမတွေ့နိုင်တဲ့မျိုးစေ့တွေပါ။အဲ့ဒီထဲမှာတော့အယောင်ဆုံးဒူကန်စ်ငှက်တွေချက်တွေအပါအဝင်ငှက်မျိုးစေ့ပေါင်း400လောက်မီတင်နေထိုင်နေတာပါ။ရှာပါပြီးတော့တွေ့ရခဲ့တဲ့မျိုးစေ့တွေဖြစ်တဲ့အဟာဘီအီဂယ်လင်းယုံကြီးတွေအမေဇုန်ချက်တူရွေးတွေနဲ့အသွေးအယောင်ဆုံးငှက်တွေအပြင်အာဂျင်တီးနားနဲ့ဘရာဇီးနှစ်နိုင်ငံမှာကျက်စားတဲ့ဂျာကွာချက်တစ်ကြီးတွေကျက်တနဲ့တူတဲ့ Oslet ကြောင်တွင်နဲ့ကြန့်သူတော်တွေလည်းရှိပါတယ်။အဲ့ဒီလိုထူးခြားတဲ့ Geha Beta စနစ်ကောင်းတွေရှိတဲ့ Missione Mo တစ်တော်ကြီးတွေမှာလည်းတစ်တော်ပြုံးတည်တာ၊တရားမဝင်တစ်ခိုးထုတ်တာစတဲ့စိန်ခေါ်ချက်တွေနဲ့ပါရင်ဆိုင်နေရတာပါ။စိုက်ပျိုးမြေချက်ထွင်တာ၊လူနေအိမ်ယာတိုးချေတာနဲ့လန်သရားတွေတိဆောက်တာတွေကြောင့်လည်းတစ်တော် area တွေဆုံးရှုံးလာတဲ့အတွက် Sharpa မျိုးစိတ်တစ်ပင်ပန်းမာနဲ့တောရင်သရိုက်ဆန်တွေပါမရင်မတွက်နိုင်လောက်အောင်ထိခိုက်ပျက်စီးလာနေတာပါ။အဲ့ဒီလိုစိန်ခေါ်ချက်တွေကိုတုံ့ပြန်တဲ့အနေနဲ့အာဂျင်တီးနားစပါဝါပတ်ဝန်းကျင်ထိုင်းနေရဲ့အဖွဲ့အစည်းတွေအစိုးရအေဂျင်စီတွေနဲ့ဒေသခံပြည်သူတွေကဝိုင်းဝန်းဆောင်ရွက်နေတာမှာတိတော့ပြန်လဲထူထောင်ရေးရေရှည်တည်တက်တဲ့မြေယာစီမံခန့်ခွဲမှုထားရှိရေးတော်ရင်တရိတ်ဆန်ဆောင်ကြည့်ရေးစပါဝါပတ်ဝန်းကျင်ထိုင်းနေရဲ့စတဲ့လုပ်ငန်းတွေနဲ့လူမှုစီးပွားကဏ္ဍဟန်ချက်ညီအောင်ရွေးပြီးတော့မိုးတစ်တော်တွေနဲ့တော်ရင်တရိတ်ဆန်ထိုင်းနေဆောင်ရှောက်ရေးလုပ်ငန်းတွေကိုအခုလိုကြိုးပမ်းဆောင်ရွက်နေကြတာလည်းဖြစ်ပါတယ်။ကျမနှမောပါ။
ကဲကဘာစီစဉ်ပါရှင်ခုဆက်ပြီးတော့သတင်းတွေကတုတ္တကိုလည်းတင်ပြပေးပါဦးမယ်နှစ်သစ်မှာပထမဆုံးရောက်ရှိတဲ့ဇန်နဝါရီလထဲမှာမြန်မာနိုင်ငံလွတ်လပ်ရေးရခဲ့တာအပါအဝင်ဇန်နဝါရီလရဲ့ထူးခြားစိတ်ဝင်စားစရာအကြောင်းတွေကိုမညညလင်ကဒီတစ်ပတ်သတင်းတွေကတုတ္တအစီအစဉ်မှာပြောပြထားပါတယ်ရှင်
ရဲ့လာပေါင်း12လတွေကပထမဆုံးလဖြစ်တဲ့ January ဆိုတာကရောမခေတ်တွေကတည်းကစတင်အသုံးပြုခဲ့တဲ့ Julian နဲ့ Gregorian ပြက်ကရင်တွေကဖြစ်ပါတယ်။မြန်မာလိုတော့ January လို့ပြောဆိုရေးသားသုံးနှုန်းကြတာပါ။ January ဆိုတဲ့လအမည်အသုံးနှုန်းကရောမနတ်တစ်ပါးဖြစ်တဲ့ Janus ကနေဆင်းသက်လာတာဖြစ်တယ်လို့သမိုင်းစာမျက်နှာတွေမှာတွေ့ရပါတယ်။ဂျန်နဲဆိုတဲ့အတိတ်ပဲကရောမလို့တော့တကားပေါက်ဖြစ်ပြီးအဲ့ဒီနတ်ဖျားဟာအတိတ်နဲ့အနာဂတ်နှစ်ခုစလုံးကိုဖြတ်တန်းရပြီးအတိတ်နဲ့အနာဂတ်ကိုကြည်နေတဲ့ပုံတံမျက်နှာနှစ်ဖက်ပါတဲ့နတ်ဖျားဖြစ်ပါတယ်ရပောင်း31ရက်ရှိတဲ့ဇန်နဝါရီလဟာမြန်မာနိုင်ငံနဲ့ပတ်သက်ရင်လဲသမိုင်းဝင်ထူးခြားတဲ့လတစ်ခုဖြစ်တယ်လို့ဆိုရမှာပါဇန်နဝါရီလ4ရက်နေ့ဟာနှစ်တရာကျော်အင်္ဂလိပ်ကိုလိုနီလက်အောက်မှာနေခဲ့ရတဲ့မြန်မာနိုင်ငံလွတ်လပ်ရေးရခဲ့တဲ့နေ့ရက်ဖြစ်ပါတယ်။1948ခုနှစ်ဇန်နဝါရီလ4ရက်မိနစ်4နာရီမိနစ်20မှာမြန်မာနိုင်ငံဟာလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ဗြိတိရှ်ဘုရင်ကန်ဆာဟူဘတ်ရန်ဆာမြန်မာနိုင်ငံရဲ့ပထမဆုံးသမ္မတကြီးဆက်ရွှေတိုက်ကိုအာဏာလွှဲပြောင်းပြီးလွတ်လပ်ရေးပေးခဲ့တာပါ။ဇန်နဝါရီလဟာမြန်မာနိုင်ငံအတွက်သမိုင်းဝင်လာတလာဖြစ်ခဲ့တယ်လို့ကမ္ဘာသမိုင်းကြောင်းတွေမှာလည်းအမှတ်ရစရာအဖြစ်ပြက်တွေမှတ်တမ်းတွေရှိခဲ့ပါတယ်။1989ခုနှစ်ဇန်နဝါရီလ9ရက်နေ့မှာအမေရိကန်ပြည်အောင်စုမှာပထမဆုံးသမ္မတရွေးကောက်ပွဲ Electoral Vote မဲပေးပွဲကျင်းပခဲ့တာပါ။ ကမ္ဘာ့ကုလသမဂ္ဂရဲ့ပထမဆုံးအထွေထွေညီလာခံကြီးကျင်းပခဲ့တာလဲဇန်နဝါရီလထဲမှာပဲဖြစ်ပါတယ်။1946ခုနှစ်ဇန်နဝါရီလ10ရက်နေ့ကလန်ဒန်မြို့မှာကျင်းပခဲ့တာဖြစ်ပြီးအဖွဲ့ဝင်နိုင်ငံပေါင်း52နိုင်ငံတက်ရောက်ခဲ့ကြတာပါ1993ဇန်နဝါရီလ1ရက်နေ့ကတော့ Czechoslovakia ဟာ Czech Republic နဲ့ Slovak Republic ဆိုပြီးတရားဝင်နိုင်ငံနှစ်ခုဖြစ်သွားခဲ့တဲ့နေ့ပဲဖြစ်ပါတယ်။ဘယ်လိုအကြောင်းအရာအချက်လက်တွေကိုပဲဖြစ်ဖြစ်သိချင်ရင်အားလုံးသွားရှာကြည့်ကြရတဲ့ Wikipedia Online စာမျက်နှာကိုတော့2000ခုနှစ်ဇန်နဝါရီလ15ရက်နေ့မှာစပြီးလွှင့်တင်ခဲ့တာပါ1935ခုနှစ်ဇန်နဝါရီလ24ရက်နေ့ဟာကမ္ဘာမှာဘီယာကိုတန်ဖိုးနဲ့ပထမဆုံးတရားဝင်ရောင်းချတဲ့နေ့ပဲဖြစ်ပါတယ်။ဘီယာအမျိုးမျိုးတွေကတော့ Kruger's Finance Beer နဲ့ Kruger's Cream Ale တို့ပဲဖြစ်ကြပါတယ်။ဇန်နဝါရီလထဲမှာပဲကမ္ဘာမှာထင်ရှားကျော်ကြားသူတွေအတော်များများကိုလည်းမွေးဖွားခဲ့တာပါ။နျူတန်နီယာမားနဲ့ကမ္ဘာကျော်ခဲ့တဲ့တင်ချာနဲ့သိပ္ပံပညာရှင်ကြီးအိုက်ဇက်နျူတန်ကမ္ဘာကဏ္ဍဝင်တိဂီတာတွေရေးသားဖန်တီးခဲ့တဲ့ဝူဖ်ဂမ်အမေဒီယပ်စ်မိုဇက်အမေရိကန်ဒေါ်လာတရားတန်တွေမှာတွေ့ရတဲ့ထင်ရှားတဲ့စာရေးဆရာပုံနှိပ်ထုတ်ဝေသူနိုင်ငံရေးအတွေ့ခေါ်ပညာရှင်တီထွင်သူသိပ္ပံပညာရှင်အပြင်တန်တမန်လဲဖြစ်သူဘင်ဂျမင်ဖရန်ကလင်အမေရိကန်သမ္မတတွေဖြစ်ကြတဲ့ရစ်ချတ်အမ်နစ်ဆန်ဖရန်ကလင်ဒီရိုးစ်ဗဲလ်လူခွင့်ရေးလှုပ်ရှားသူမာတင်လူသာကင်းဂျူနီယာမြောက်ကိုရီးယားနိုင်ငံခေါင်းဆောင်ကင်ဂျုံအန်ကမ္ဘာလှည့်ဝှေ့ကျော်ကက်ဆီယပ်စ်ဂလီခေါ်မိုဟာမက်အလီအမေဇုန်စတင်ထူထောင်ခဲ့တဲ့တထေးကြီးဂျက်ဘေဇော့အပြင်အမှုပညာနယ်ပယ်တွေကဆိုရင်လေကမ္ဘာကျော်ရေးဖြစ်ကြတဲ့ရော့ကန်ရိုးဘရင်လို့ထင်ရှားတဲ့အယ်ဗစ်ပရက်စလီရော့ကဆူရောဂျီရော့စတီဝတ်မစ္စတာဘင်းအဖြစ်နာမည်ကျော်ကြားတဲ့မင်းသားကြီးရိုဝန်အက်ကင်ဆန်Hollywood မြင်သားတွေဖြစ်ကြတဲ့ Mel Gibson, Nicolas Cage, Orlando Bloom, Elijah Wood, Justin Timberlake, Namaji Country အဆိုတော်ကြီး Dolly Parton, Grammy ဆုရှင် Alicia Keys ဆိုဟာဇန်နဝါရီလမှာမွေးဖွားတဲ့ထင်ရှားကျော်ကြားသူတွေဖြစ်ကြပါတယ်။မြန်မာနိုင်ငံကတော့1516ခုနှစ်ဇန်နဝါရီလ16ရက်နေ့မှာဘရင်နောင်1859ခုနှစ်ဇန်နဝါရီလ1ရက်နေ့မှာတီဘောမင်း1820ခုနှစ်ဇန်နဝါရီလ31ရက်နေ့မှာကနောင်မင်းသား1909ခုနှစ်ဇန်နဝါရီလ22ရက်နေ့မှာကုလသမဂ္ဂမှတတိယမြောက်အထွေထွေအတွင်းရေးမှူးချုပ်ဖြစ်ခဲ့သူဦးတန်းတို့ကိုမွေးဖွားခဲ့ကြတာလည်းဖြစ်ပါရဲ့ရှင်
။မညညိုလေးတက်ဆက်တဲ့သတင်းတွေကတူတာဖြစ်ပါရဲ့ရှင်။ဒီစီစဉ်တဲ့ဒူဖီကချက်လွင်တဲ့ပတ်စင်ကဏ္ဍတွေနောက်ဆုံးရသတင်းနဲ့သတင်းဆောင်ပါတွေကိုတော့ VUE website စာမျက်နှာအပြင် VUE မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။ VUE American တန်ရဲ့တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကိုမနက်9:00နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးဦးမှာပါရှင်။အခုကတော့သတင်းချင်းချုပ်ကိုပြောပြပေးပါမယ်။မြန်မာလွတ်လပ်ရေးနေ့ဇန်နဝါရီလ4ရက်နေ့မှာစစ်ကောင်စီကခံဝင်တဲ့ပြည်ထောင်လွှတ်ငင်းခွင့်ပြုလိုက်တဲ့သတင်းထဲမှာနိုင်ငံရေးအကျဉ်းသားအနည်းငယ်သာပါဝင်ပြီးတော့နိုင်ငံတကာကပြန်လွတ်ဖို့တောင်းဆိုနေတဲ့ဒေါင်ဆန်းစုကြည်နဲ့အတူ2021အာဏာသိမ်းမှုနောက်ပိုင်းဖမ်းဆီးခံထားတဲ့နိုင်ငံရေးခေါင်းဆောင်တွေနောက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ခေါင်းဆောင်တွေအများစုပါဝင်တာကိုတော့မတွေ့ရပါဘူး။အကျဉ်းသား9864ဦးကိုဒီကနေ့မှလွှတ်ငင်းချမ်းသာခွင့်ပေးခဲ့တယ်ဆိုပြီးတော့ဒီမနေ့ကဒီဘုတ်ကျုပ်စောမင်းထွန်းကပြောဆိုသွားပါတယ်။နောက်905နဲ့တရားစွဲဆိုခံထားရတဲ့သူ600ခန့်ဒီထဲမှာပါဝင်နေဆိုပြီးတော့စစ်ကောင်စီပြောခွင့်ရဘုတ်ကျုပ်စောမင်းထွန်းကသတင်းမီဒီယာတွေကိုပြောဆိုခဲ့တာပါ။ပြန်လွတ်လာတဲ့နိုင်ငံရေးအကျဉ်းသားအနည်းငယ်ထဲမှာတော့ဆရာနာသိမ်းပြီးဖမ်းဆီးခံရတဲ့ကချင်ပြည်နယ်ဝန်ကြီးချုပ်ဟောင်းဒေါက်တာခတ်အောင်ပါဝင်နေလို့နိုင်ငံရေးအကျဉ်းသားရေးဆောင်ရွက်သူတွေကပြောပါတယ်ရှင်။ဒါကမြန်မာနိုင်ငံထဲကအွန်လိုင်းလောင်းကစားနဲ့လိင်လဲတဲ့လုပ်ငန်းတွေမှာပါဝင်ပတ်သက်ခဲ့သူထိုင်းနိုင်ငံသား152ဦးကိုဇန်နဝါရီလ4ရက်စနေနေ့ကချင်းရိုင်မဲဆိုင်နေဆက်ကနေတဆင့်ပြန်ပြီးတော့လက်ခံခဲ့တဲ့ဆိုပြီးထိုင်းအာဏာပိုင်တွေကပြောပါတယ်ဒီထဲမှာအမျိုးသား84ဦးအမျိုးသမီး89ဦးပါဝင်ပြီးတော့နိုင်ငံဖြတ်ကျော်ရာဇဝတ်မှုကွန်ရက်တွေတိုက်ဖြတ်ရေးအတွက်ထိုင်းရဲတပ်ဖွဲ့ကမြန်မာစစ်ကောင်စီတာဝန်ရှိသူတွေနဲ့ညှိနှိုင်းဆောင်ရွက်ခဲ့တယ်လို့ထိုင်းသတင်းတွေမှာဖော်ပြကြပါတယ်ရှင်ဒီကနေ့အတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီမနေ့အစီအစဉ်ထုတ်လို့ရေးမှုကကိုညံဝင်းအောင်ပါမြို့တန်ဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ရှင်ဇန်နဝါရီလ5ရက်တနင်္ဂနွေနေ့မနက်ခင်း VUE Radio အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက် 6:00 နာရီကနေ9:00 နာရီထိထုတ်လွှင့်ပေးခဲ့တာပါ ဒီစီစဉ်ပထမနာယူအပ်ကိုရေဒီယိုလိုင်းဒိုမီတာ25 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပြီးတော့ရုပ်သံအစီအစဉ်တစ်ခုလုံးကိုတော့ digital ရုပ်သံလိုင်းတွေကနေဖမ်းယူကြည့်ရှုလို့ရပါတယ်။ video ကိုနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။အားလုံးပဲကျေးဇူးပေးခြင်းကြပါလိမ့်ရှင်။ကျွန်မခင်ဗျထွေးပါ။နောက်စီစဉ်တွေမှာပြန်ဆောင်ကြရအောင်ပါရှင်။